ကနေ10နာရီအထိနိုင်လိုမီတာ1925 30နဲ့ VOAF ဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလင်စကီတို့ကီယက်မြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကနောက်ထပ်ထောင်းတန်းတွေချမှတ်လိုက်တဲ့အပေါ်မှာနိုင်ငံတကာကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းနေတဲ့အတူသတင်းပေးပို့ချက်တွေဘက်မှာတော့ကလေးတောင်ပိုင်းမှာတိုက်ပွဲတွေကြောင့်ဆစ်ဆောင်နေရတဲ့ဒေသခံတွေမြစ်ဖြတ်ကူးစင်မှာတရားကြိုးကြလို့တေဆုံးတာတချို့ရှိခဲ့ပါတယ်
ခုနှစ်ယောက်ကလောင်းပြန်ရပြီ။နှစ်ယောက်ပြောင်းနေသေးလို့ပြောရတယ်ကွာ။သူကတခြားရွာရိုရှိပြီးတော့ခါကျတော့ခုနှစ်ကျင်ကတိကျတော့သူမသိရသေးဘူးကွာ။ခုနှစ်ယောက်ပဲလောင်းရထားတဲ့အတွက်ပဲတိကျအတည်ပြုနိုင်သေးရတယ်။ကြာနေရတဲ့ရေကြည့်မှပြမတော်များကြရမှလို့တချို့ကကြာလို့ရေကူးနိုင်သွားတဲ့အနေထားတွေရှိမှပြဟုတ
်။ဒေသရင်းကဒုက္ခသည်တွေကိုအကူအညီပေးနေသူကိုဇင်မင်းမောင်ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်ဖန်အန်တောင်ကလေးအချင်းထောင်အတွင်းမှာနိုင်ငံရေးကျင်းသားချို့ဆန္ဒပြခဲ့တဲ့အခြေအနေဒီထိုင်းနိုင်ငံမှာတော့ဒီမြန်မာနိုင်ငံဘက်ကတရားမဝင်ဝင်ရောက်လာတဲ့သူတရားကျော်ကိုထိုင်းအာဏာပိုင်တွေဘက်ကဖမ်းဆီးလိုက်တဲ့အခြေအနေပါဝင်ဂျပန်နိုင်ငံကယထားတွေဘလူးစွမ်းအင်တွေကိုပြောင်းလဲအသုံးပြုဖို့လုပ်နေတယ်ဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားထံကလောင်စာဆီဝယ်ယူတင်သွင်းမှုကိုပိတ်ပင်ကန့်သတ်ဖို့ယူကရိန်းကတောင်းဆိုနေတဲ့တချိန်တည်းမှာပဲယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီဟာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်နဲ့ဒီကနေ့ကီးဗ်မြို့မှာတွေ့ဆုံပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းကိုစစ်ရေးစီးပွားရေးနဲ့စာနာမှုဆိုင်ရာအကူအညီတွေပေးရေးအတွက်အဆိုပြုချက်တင်သွင်းဖို့ပြင်ဆင်နေပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာမြို့တော်ကီးဗ်အပြင်ရုရှားတပ်ဖွဲ့တွေပြန်ရုပ်သိမ်းသွားပြီးအရသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံထားရကြောင်းတွေ့ရှိခဲ့ရတဲ့ဘူချာမျိုးတို့ကိုတွားရောက်ကြည့်ရှုခဲ့ပါတယ်။အဲဒီလိုအရသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာတွေ့ရှိခဲ့ရတဲ့အတွက်စစ်ရာဇဝမှုကျွလွန်ငယ်ချင်းရှိမရှိစုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။ဒီကိစ္စစုံစမ်းစစ်ဆေးဖို့အတွက်ရုရှားအနေနဲ့နိုင်ငံတကာရာဇဝတ်တရားရုံး ICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုလိုက်ပါတယ်။ဒါအပြင်21ရာစုမှာအခုလိုစစ်ပွဲတွေဖြစ်နေတယ်ဆိုတာလက်ခံလို့မရနိုင်ဘူးလို့လည်းအတွင်းရေးမှူးချုပ်ဂူတဲရက်စ်ကပြောပါတယ်။
There is no way a war can be acceptable in the 21st century. Look at that.
ဒီစစ်ပွဲများများအဆုံးသတ်လေယူကရိန်းရုရှားနဲ့တကမ္ဘာလုံးအတွက်အကျိုးရှိလေပဲလို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်။အတွင်းရေးမှူးချုပ်ဂူတဲရက်စ်ဟာရုရှားသမ္မတဗလာဒီမီယိုပူတင်နဲ့အင်္ဂါနေ့ကမော်စကိုမြို့မှာတွေ့ဆုံခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရှေ့လာထဲမှာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုတွားရောက်ဖို့ရှိပြီးစီပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအင်ရှင်ကောင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာအာရှတိုက်ကိုမေလ20ရက်ကနေ24ရက်နေ့အထိတွားရောက်မှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဂျူရောကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာမတ်လကသမ္မတရွေးကောက်ပွဲမှာအနိုင်ရထားပြီးမေလ10ရက်နေ့မှာသမ္မတသည့်အဖြစ်စပီတာဝန်ယူမဲ့ယွန်းဆုတ်ယိုးနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတော့ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံမှာဖြစ်ပြီးဂျပန်နိုင်ငံမှာရှိနေစဉ်အတွင်းကွက်လေးနိုင်ငံကခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲဟာခေါင်းဆောင်တွေအားလုံးလူကိုယ်တိုင်တက်ရောက်မဲ့ဆွေးနွေးပွဲလားအွန်လိုင်းဆွေးနွေးပွဲလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကွက်ဖွဲ့ထဲမှာအမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယနိုင်ငံတို့ပါဝင်ပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကမနေ့ဧပြီလ29ရက်နေ့မှာထောင်ဒဏ်5နှစ်ထမှန်ချမှတ်လိုက်တာဟာလောက်ကျန်ချမှတ်တဲ့စီရင်ချက်ဖြစ်တယ်လို့အမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကမနေ့ကအထက်လွှတ်တော်မှာမြန်မာပြည်အရေးနဲ့ပတ်သက်လို့ပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။သူ့ရဲ့နိုင်ငံရေးလှုပ်လာတဲ့တက်တန်းတစ်လျှောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုနဲ့အတူရပ်တည်ခွင့်ရခဲ့တဲ့အတွက်ဂုဏ်ယူကြောင်းမြန်မာနိုင်ငံရဲ့အခြေအနေကိုမနေ့ကစလို့အနီးကပ်စောင့်ကြည့်နေခဲ့ကြောင်းမြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရကဘာတွေလှုပ်ဆောင်မယ်အထူးသဖြင့်ဘလိုဒဏ်ခပိတ်ဆို့မှုတွေချမှတ်ပြီးစစ်အုပ်စုကိုဖိအားပေးမယ်ဆိုတာကိုစောင့်ဆိုင်းနေကြောင်းစစ်မှန်တဲ့မြန်မာနိုင်ငံကိုစားပြုအဖွဲ့ကိုအမေရိကန်ကဘလိုထောက်ပံ့မှုတွေပေးမလဲလာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲတွင်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ဘလိုလှုပ်ဆောင်ကြမလဲဆိုတာကိုစောင့်ကြည့်နေကြောင်းအထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။တချိန်တည်းမှာပဲဒေါ်အောင်ဆန်းစုကြည်ကိုထောင်ဒဏ်5နှစ်ချမှတ်လိုက်တဲ့အပေါ်ပြင်သစ်နိုင်ငံကပြစ်တင်ရှုံချလိုက်ပြီးမလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကလည်းစိုးရိမ်မိကြောင်းပြောပါတယ်။ဒ တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာမြန်မာပြည်သူတွေရဲ့သဘောဆန္ဒနဲ့လုံးဝဆန့်ကျင်ပြီးဒီမိုကရေစီနိလန့်အရာရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုစစ်ကောင်စီကမေးမိန်ပျောက်ကွယ်တော့အောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့ပြင်သစ်နိုင်ငံသားရေးဌာနရဲ့ညင်ညာချက်မှာဖော်ပြထားပါတယ်ဒါဟာမနစ်ဖေဖော်ဝါရီလ၁ရက်နေ့မှာစစ်ကောင်စီကအာဏာသိမ်းဝင်လိုက်တဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုကိုမထေမဲ့မြင်ပြုလိုက်ခြင်းဖြစ်တယ်လို့လည်းကြီးညာချက်မှာဖော်ပြပါတယ်။အလားတူပဲမလေးရှားနိုင်ငံသားရေးဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကလည်းအခုလိုတောင်းဆန်းစုကြည်ပေါ်စီရင်ချက်ချလိုက်တဲ့အပေါ်စိုးရိမ်မိကြောင်းနဲ့မြန်မာနိုင်ငံအတွင်းအခြေခံလူ့အခွင့်အရေးတွေနဲ့တရားဥပဒေစိုးမိုးမှုပေါ်ထွန်းလာပါစေလို့မနစ်ကရက်ဆွဲနဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အလားတူပဲတောင်းဆန်းစုကြည်အပေါ်ပြစ်ဒဏ်ချမှတ်လိုက်တာနဲ့နိုင်ငံရေးအကျဉ်းသား13,000ကျော်ကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တော်မန်ဒရုစ်ကဝေဖန်လိုက်ပါတယ်တရားဝင်အစိုးရမဟုတ်တဲ့မြန်မာစစ်ကောင်စီကအဓိပ္ပာယ်မရှိတဲ့ပြစ်ဒဏ်တွေချမှတ်နေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်တော်မန်ဒရုစ်က Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာလူတိများတဲ့ရှင်းနေတယောက်ဖြစ်သူတရားလွတ်တော်ရှင်းနေဒေါ်ရွတ်နုအောင်ဧပြီလ29ရက်နေ့ညနေပိုင်းကမန္တလေးမြို့မှာဖမ်းဆီးခံခဲ့ရပါတယ်။ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်အမှုယုံကြည်နေအတွက်အိုးဘိုထောင်တွင်သွားရောက်အမှုလိုက်ပြီးအခုလိုဖမ်းခံခဲ့ရတာဖြစ်တယ်လို့သိရပါတယ်။ဖမ်းခံရတာနဲ့ပတ်သက်လို့ဒေါ်ရွတ်နုအောင်နဲ့ရင်းနှီးသူတယောက်ကအခုလိုပြောပြပါတယ်
။ညကဖြစ်နေမနေ့ရက်ညနေစကားပြောသေးတယ်ဟိုညမှပါသွားတာလို့ပြောတယ်အစပိုင်းနေ့ကသူတို့ကရှောင်နေရတယ်ပြောတယ်ကပြီးဆန္ဒပြတဲ့အချိန်မှာပါတယ်တဲ့ကသူကစင်းင်းနေလောက်ပါတာဆန္ဒပြတဲ့အချိန်မှာပါခဲ့လို့ဟိုရန်ကုန်ကရှင်းနေတယောက်ကိုနေပြီးတော့မှအမှုစိတ်ရင်းနဲ့ဖမ်းတယ်လို့ပေါ့တဲ့ရန်ကုန်ကငါးငါးကနဲ့ဖွင့်ထားတယ်လေဒါကသူကလာပြီးဒီမှာဆက်တော့ဒီမှာကြောက်မှသူကဖမ်းကန
်တရားလွတ်တော်ရှင်းနေဒေါ်ရွတ်နုအောင်ဟာဒေါက်တာဇော်မြင့်မောင်ရဲ့ရွက်ကောက်ပွဲဆိုင်ရာဥပဒေကျွလွန်နေဆိုတဲ့အမှုနဲ့အာဂရီလိုက်စားမှုတွေအနေဒီအစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်နဲ့စွန့်အင်ဝန်ကြီးဦးဇာနီအောင်ရဲ့အမှုတွေအပြင်အနေဒီပါတီနာယကဦးဝင်းထင်ရဲ့အမှုတွေအတွက်လည်းလိုက်ပါဆောင်ရွက်ပေးနေသူဖြစ်ပါတယ်။2019ခုနှစ်တုန်းကမြန်မာနိုင်ငံမှာလူအများစိတ်ဝင်စားကြတဲ့အသက်နှစ်နှစ်ကျော်မိန်းကလေးငယ်လေးဗစ်တိုးရီယာလိမ်ပိုင်းဆိုင်ရာကျွလွန်ခံခဲ့ရတဲ့အမှုမှာဒေါ်ရွတ်နုအောင်ဟာအမှုလိုက်ပေးခဲ့သူရှင်းနေတယောက်ဖြစ်ပါတယ်။ရှင်းနေဒေါ်ရွတ်နုအောင်ကိုဘာကြောင့်ဖမ်းဆီးတယ်ဆိုတာတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာ
ပြည်ရင်းအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လည်နေပါလိမ့်ရှင
် VOA American တန်ရဲ့ကြာတာပရင်းညထိတဲ့ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ယူကရိန်းသမ္မတကို G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့လာမယ့်ထိပ်သီးပွဲဖိတ်ဖို့လက်ရှိဥက္ကဋ္ဌအင်ဒိုနီးရှားကအတိမပြုသေးပါဘူးအင်ဒိုနီးရှားသမ္မတချိုကိုဗီဒိုဒိုအနေနဲ့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီနဲ့မနေ့ကစကားပြောခဲ့ပြီးယူကရိန်းငြိမ်းချမ်းရေးအတွက်ထောက်ခံကြောင်းသူ့ Twitter မှာပြောခဲ့ပေမဲ့အခုလိုဖိတ်ကြားဖို့ကိုတော့ထည့်မပြောခဲ့ပါဘူးဒါပေမဲ့ယူကရိန်းသမ္မတဇယ်လန်စကီဘက်ကတော့အခုလိုအင်ဒိုနီးရှားသမ္မတနဲ့ပြောခဲ့ရမှာယူကရိန်းရဲ့ကုလသမဂ္ဂမှာပါထောက်ခံပေးခဲ့တာနဲ့နိုဗ ెంబ ာလကျရဲ့ဘာလီကျွန်းမှာလုံးမဲ့ G20 ထိပ်သီးပွဲကိုဖိတ်လာတာတွေအတွက်ကျေးဇူးတင်ကြောင်းပြောခဲ့တယ်လို့မနေ့ကထုတ်ပြောထားပါတယ်။အမေရိကန်သမ္မတအင်ပီတော်ကလည်းအခုလိုသမ္မတဇယ်လန်စကီဖိတ်ကြားခံရမယ်လို့သတင်းတွေရထားပြီးဒါကိုထောက်ခံပါတယ်လို့အင်ပီတော်ပြောခွင့်ရဂျမ်ဆာကီကပြောခဲ့ပေမဲ့အင်ဒိုနီးရှားဘက်ကဒီပြုချက်ကိုတော့တရားဝင်မရသေးဘူးလို့မနေ့ကပြောခဲ့ပါတယ်။တကယ်တော့ရုရှားကို G20 ပေးမတက်ဖို့ပေါ့G20 အဖွဲ့ဝင်တရုတ်ကလည်းကန့်ကွက်နိုင်ချိန်မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ဘက်ကတော့ယူကရိန်းကို G20 မှာလေ့လာသူဖြစ်ပေးတက်ဖို့ပြီးခဲ့တဲ့လကအဆိုပြုထားတယ်လို့အင်ပီရောပြောခွင့်ရဂျမ်ဆာကီကဆက်ပြောခဲ့ပါတယ်ခင်ဗျ။တိရီလင်ကနိုင်ငံမှာအဆိုအဝါဆုံးစီးပွားရေးအကြက်တဲဖြစ်လာပြီးနိုင်ငံတော်ဆန္ဒပြပွဲတွေကြီးမားလာတာကြောင့်ပိုအကြက်ရိုက်လာနေပါတယ်။တိရီလင်ကသမ္မတဂိုတာဘတ်တာရာဂျာပက်ဆာနဲ့မိသားစုဝင်တွေနှုတ်ထွက်ပေးဖို့အထွေထွေဆန္ဒပြပွဲတွေဒီနေ့ပထမဆုံးချိန်နိုင်ငံတော်ပြန့်နှံ့သွားပြီးပုံမှန်လုပ်ငန်းတွေလည်းရပ်သွားပါပြီ။လူကြီး22သန်းရှိတဲ့တရီလင်္ကာကျွန်နိုင်ငံမှာနိုင်ငံခြားအရန်ငွေပြတ်တာအစားအသောက်နဲ့လောင်စာနဲ့ဆေးတွေလတွေနဲ့ရှိပြက်လက်လာပြီးတဲ့နောက်ပိုင်းဒီဆန္ဒပြပွဲတွေစဖြစ်လာခဲ့တာပါ။အခုတော့နိုင်ငံတော်မှာလူအများသွားလာရေးတည်ပို့ဆောင်မှုလုပ်ငန်းတွေရပ်သွားပြီး G20 ကျောင်းတက်နှုံထိုးကြသွားကဈေးဆိုင်တွေနဲ့ရုံတွေပါပိတ်ကုန်ပြီလို့ရဲနယ်ဒေသခံရရှိတွေကဆိုနေပါတယ်။သမရရဂျာပက္စာအနေနဲ့နိုင်ငံပါတီခေါင်းဆောင်တွေနဲ့လက်ဖြန်တောက်ကြမှာတွေ့ပြီးဒီချက်တဲကိုဆွေးနွေးဖို့ရှိနေချိန်မှာအကိုဖြစ်သူအရင်သမရဟောင်းနှစ်ကြိမ်ဖြစ်ခဲ့တဲ့လက်ရှိဝန်ကြီးချုပ်မဟင်ဒာရဂျာပက္စာကတော့သူနှုတ်ထွက်ပေးရဖို့မရှိနိုင်ဘူးလို့မနေ့ကဆိုပါတယ်ခင်ဗျာ။ကမ္ဘာဆောင်စီအများဆုံးတင်ပို့တဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့တင်ပို့မှုထက်တားမြစ်လိုက်တာကြောင့်အိန္ဒိယကိုပုံမာတွေရက်သွားပါပြီ။အခုလိုစောင်းစီတင်ပို့မှုကိုပို့ကုန်တားမြစ်မှုတွေထပ်ထည့်လိုက်ပြီးအိန္ဒိယပို့ဖို့အသင့်ဖြစ်ထားတဲ့စောင်းစီတန်ချိန်ပေါင်း3သိန်းနီးပါးစိတ်ကန်းတွေနဲ့စက်ယုံတွေမှာရပ်တန့်ထားရတယ်လို့ဒီလုပ်ငန်းရှင်တွေကဆိုပါတယ်။အခုလိုတင်ပို့မှုကြီးကြီးမားမားရပ်တန့်သွားတာကြောင့်ကမ္ဘာမှာစောင်းစီအများဆုံးတင်သွင်းတဲ့အိန္ဒိယအတွက်အသီးအရွက်ကရတဲ့စားစီတက်လက်မှုဖြစ်လာနိုင်တယ်လို့အိန္ဒိယအရာရှိတွေကဆိုနေပါတယ်။အင်ဒိုနီးရှားရဲ့ကူမိုင်းစေကံမာတွေသူတို့တင်မောတွေပေါ်မှာစောင်းစီတန်ချိန်ပေါင်း 16,000 တန်သွားရပြီလို့လစဉ်တန်ချိန် 3,000 ဝန်းကျင်ဝယ်ယူတဲ့ဂျာမနီအစာနဲ့အစီအိန္ဒိယကုမ္ပဏီလီမိတက်ဦးဆောင်ညွှန်ကြားရေးမှူးပရတိပ်ချောတိုဝီကဆိုပါတယ်။ဒါကြောင့်စောင်းစီတင်သွင်းသူတွေဟာမလေးရှားကနေအစာထိုးဝယ်ယူဖို့အပြေးလှလုပ်နေပေမဲ့မလေးရှားဘက်မှလည်းဒီလိုရုတ်တရက်လိုအပ်ချက်ကြီးမားလို့နာကိုမဖြေရှိနိုင်ဘူးလို့ဆူဘင်အုပ်စုလုပ်ငန်းအမှုဆောင်ရာရှိချုပ်စန္ဒီပက်ဂျူရီယာကဆိုပါတယ်မြန်မာနိုင်ငံမှာလည်းအသုံးများတဲ့ဒီစောင်းစီအရင်မှထားတာတွေကိုမလေးရှားဘက်ကအရင်အလင်းပြောင်းပို့နေရတာမို့အခုလိုချက်ချင်းမဖြစ်စည်းနိုင်တာပါလို့လည်းသူကဆက်ပြောခဲ့ပါတယ်ခင်ဗျတရုတ်နိုင်ငံမြို့တော်ဘီဂျင်းမှာအများသူငါသွားလာနေထိုင်ရာတချို့ကိုအသွားအလာပိတ်ဆို့လော့ဒ်ဒေါင်းချလိုက်ပါပြီရှန်ဟိုင်းမြို့ကြီးတုန်းကလိုလူအများကြီးအမြန်ဆက်ကူပြီးတစ်မြို့လုံးလော့ဒ်ဒေါင်းချရတဲ့အစ်စ်မရောက်ရေးကိုဗစ်ဆေးဆစ်မှုတွေကိုလည်းတခြားနေရာတွေမှာပါတိုးလုကပိုးတွေ့ထားတဲ့နေရာတွေမှာအကန့်လိုက်လော့ဒ်ဒေါင်းစချနေတာပါလူရေ22တန်းရှိတဲ့ဘီဂျင်းကခရိုင်တချို့မှာဒီပတ်ထက်အစုပြုံလိုက်3ချိန်ဆေးဆစ်ပြီးတက္ကသိုလ်တစ်ခုရုံးတဲ့ရပ်ကွက်တချို့မှာကိုဗစ်ပိုးတွေ့သူအနေနဲ့စတွေ့ကဒီနေရာတွေနဲ့ကျောင်းတွေဖျော်ဖြေရေးခီးသွားများတဲ့နေရာတချို့ကိုကန့်သတ်ထားလိုက်တာပါဘီဂျင်းမြို့ကပေါင်းတန်း20လောက်ကိုလက်ရှိဆေးဆစ်ပြီးချိန်မှာကိုဗစ်လူနာသစ်ပေါင်း50လောက်သာမနေ့ကတွေ့ခဲ့တာကိုဒီနေ့ထုတ်ပြန်ခဲ့ပေမဲ့ကိုဗစ်လုံးဝကင်းစင်ရင် Zero COVID မှုဆက်ကျင့်သုံးနေတဲ့တရုတ်မှာအခုလိုလော့ဒ်ဒေါင်းတချို့ဆက်ချနေတာပါဒီနေ့တုန်းကတော့ဘီဂျင်းမှာပိုးသစ်တွေ့သူ34ဦးသာရှိခဲ့ပြီးပိုးပြန်စတွေ့ခဲ့တဲ့ပြီးခဲ့တဲ့ပတ်တောက်ချနေကလည်းအခုထိဆိုရင်စုစုပေါင်းပိုးတွေ့သူက160ကျော်သာရှိသေးကထောက်ဝက်ကျော်ကလူနေထူထပ်ပြီးဖျော်ဖြေလုပ်ငန်းများတဲ့ထောက်ရမ်းမှာတွေ့တာပါခင်
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့စကိုင်းတိုင်းကလေးမျိုးဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါတယ်စကိုင်းတိုင်းဒေသကြီးကလေးမျိုးနဲ့ရှေ့စည်းကြီးရွာဘက်မှာတိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာထွက်ပြေးချိန်မှာမြေကူးတရာကျိုးကျခဲ့လို့တေဆုံးသူစုစုပေါင်း9ယောက်ရှိသွားပါပြီကလေးငယ်နဲ့အမျိုးသမီးအများစုပါတဲ့အလောင်းတွေရရှိထားတယ်လို့ကုညီရေးအဖွဲ့တွေကပြောပါတယ်လက်ရှိကလေးမျိုးတောင်ဘက်ဒေသမှာစစ်ကောင်စီတက်တဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေလည်းဖြစ်နေသေးပါဒီအကြောင်းရန်ကုန်ကဖိပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
ကလေးမျိုးနဲ့တောင်ဘက်အရှိစီကြီးရွာဘက်မှာစစ်ကောင်စီတက်တဲ့ဒေသခံကာကွယ်ရေးအဖွဲ့တို့မနေ့ဧပြီလ29ရက်နေ့ကတိုက်ပွဲဖြစ်တာကြောင့်အိုးရင်ဆုံးထပြေးကြတဲ့ရွာသားတွေမြစ်တာမြစ်ကိုဖြတ်ကူးခြင်းတရားကျိုးကြလို့တော်တော်များများမြစ်ထဲပြုတ်ကြခဲ့ပါတယ်ဒီကနေ့ဧပြီလ28ရက်ကြာသပတေးနေ့မနေ့အထိအလောင်း9လောင်းဆယ်ယူရရှိထားပြီလို့ကလေးမျိုးနဲ့တောင်ပိုင်းဘက်ကဒုက္ခတဲ့အရေးအကူအညီပေးနေသူကိုစင်မင်းမောင်ကပြောပါတယ
်ခုနှစ်ယောက်ကလောင်းပြန်ရပြီဗျာနှစ်ယောက်ပြောင်းနေသေးလို့ပြောတယ်ဗျာသူကတခြားရွာရိုးရှိသေးတော့ခါကျတော့ခုနှစ်ကျင်ကတိကျတော့သိမသိရသေးဘူးဗျာခုနှစ်ယောက်ပဲလောင်းရထားတဲ့အတွက်ပဲတိကျအတိပြုနိုင်သေးရတယ်ကြာနေရရေးပြီမှာဗျာတော့အများကြရမယ်လို့တချို့ကကြာလို့ရှိရင်ကူးနိုင်သွားတဲ့နေထားတယ်ရှိမှာဗျာဟုတ်ဆိုင်ကရကိုးစည်းပြန်ရပြီဗျာ4စည်းပြန်ပြီတော့ဗျာမြေရှိဘက်ကိုရှောင်ရလာဗျာဒုံးကနေကမှမြေကူးတရားပေါ့မြေရှိဘက်ကရှောင်နေရှိမှဆစ်သွားကြဗျာဟုတ်ကဲ့ဗျာ
ဘူဒူးနေမနေ့ပိုင်းကအရှိစီးကြီးရွာရဲ့အနောက်မြောက်ဘက်မှာတိုက်ပွဲဖြစ်တာကြောင့်အရှိစီးရွာနဲ့ဒိုးနယ်ရွာသားတွေဘေးလွတ်ရာကိုထပြေးချိန်မြစ်တာမြစ်တံတားကိုဖျက်အကူးမှာဝန်အားမမျှလို့တံတားကျိုးကျပြီးသေဆုံးခဲ့ကြရတာပါမြစ်ထဲပြုတ်ကျသူအရေအတွက်တိကျကတော့ဝရုံသုံးငါးဖြစ်တဲ့အချိန်လေးကြောင့်စိတ်ရင်းမကောက်ယူနိုင်သေးဘူးလို့အကူအညီပေးနေသူတွေကပြောပါတယ်သေဆုံးသူတွေထဲမှာအသက်2နှစ်4နှစ်နဲ့8နှစ်အရွယ်ကလေးငယ်တွေပါတယ်လို့ အသက်20ကျော်2ယောက်နဲ့50ကျော်1ယောက်တို့လည်းတည်ဆုံသွားကြပါတယ်။ကျိုးကြတဲ့တရားဟာဒူးနွယ်ကြီးရွာရဲ့အရှိဘက်မြစ်သားမြစ်ပေါ်မှာဝါးရီအထက်သားတွေနဲ့ယာယီတိဆောက်ထားတဲ့တရားဖြစ်ပြီးစောင်းရသည်နဲ့နွေရသည်တွေမှာမြစ်သားမြစ်တစ်ဖက်ကန်းကလေယာကင်းတွေစိုက်ပျိုးထွင်ရနေတဲ့တောင်သူတွေဖြတ်သန်းသွားလာဖို့ယာယီဆောက်ထားတဲ့တရားဖြစ်တာကြောင့်အခုလိုမျိုးလူရအများပြနဲ့စုပြုံဖြတ်တဲ့အခါမခံနိုင်မဲကြိုးကြတာလို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာမှဒီကနေ့အထိလည်းအရှိစီးရွာဘက်မှာပြစ်ခတ်တံတွေကြားနေရတယ်လို့ကိုစင်မင်းမောင်ကပြောပါတယ်
။လက်ရှိအဲ့ဘက်မှာစီရေးခြင်းတွေကပြင်းပြင်းနဲ့ပြင်းနေတာလေဟုတ်ကဲ့ဗျာ။တိုက်ပွဲထိခိုက်ဖိတိုက်ရင်ဆိုင်မှုတော့ဘယ်တဲ့ပြင်းနေမှာမလို့ပြရနေလမ်းပြင်းနေတယ်ဗျာဟုတ်ကဲ
့။မနေ့ကအရှိစီးကြေးရွာရဲ့အနောက်မြောက်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ခဲ့တာကိုတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကအခုလိုပြောပါတယ
်။အဲမနေ့ကမနေ့ကအစီအစည်းတိုက်ပွဲမှာပေါ့တနက်3:00ရတယ်တိုက်ပွဲမှာကြတယ်ပေါ့။ဒါသားတွေကပြေးရလေမနေ့ကအဲဒုန်းနဲ့တရားကျိုးတော့လေ
။ကလေးမျိုးနဲ့တောင်ပိုင်းအစီအစည်းကြည့်ရော်ဘက်မှာအင်အား100လောက်နဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ဖွဲ့ကို PDF ကလေးကလေးကဘောကံကောကာကွယ်ရေးအဖွဲ့ CDF KKG RKDF အဖွဲ့နဲ့ပြည်သူ့ကာကွယ်ရေးပကဖတပ်တွေပူးပေါင်းတိုက်ခိုက်နေကြတာပါ။ဒီကနေ့မှလည်းကလေးမျိုးရဲ့တောင်ဘက်စားဖို့ရွာနာမှာတိုက်ပွဲဖြစ်နေစေပဲလို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။စားဖို့ဘက်မှာတိုက်ပွဲလေးရှိရပေါ့။စားဖို့ရွာကကလေးမျိုးနဲ့ဆိုရင်တနားကြီးဘယ်နှစ်နာရီလောက်သွားမှာ။၁၇နာရီခွဲလောက်ကချရတယ်။တိုက်ပွဲချင်းနေမသိသေးဘူးပြေးချတော့
ကလေးမျိုးတောင်ဘက်ရှစ်မိုင်အကွာတာယာကုန်းရွာဘက်မှာအေပီလ29ရက်ညနေပိုင်းကလည်းတိုက်ပွဲဖြစ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကပြောပါတယ်။လက်ရှိကလေးမျိုးတောင်မချန်ဒေသမှာဒေသခံကာကွယ်ပူးပေါင်းအဖွဲ့တွေအခြေပြုလှုပ်ရှားနေတာကြောင့်နေပြည်တော်ရှင်းလင်းရင်တိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။အိုက်ကလေးရဲ့နှချောင်းဒေသမှာတချို့နေရာတွေမှာစီးပွေမှုတွေရှိတယ်။ PDF ရဲ့စခန်းနဲ့ပတ်သက်ပြီးတော့အဓိကသူတို့လုံခြုံရေးရာဆောင်ရွက်လျက်ရှိတယ်။ဒါကြတော့ PDF နဲ့ KYA ပူးပေါင်းအဖွဲ့တွေနဲ့စီးပွေမှုတွေရှိတယ
်။ကလေးမျိုးနယ်တောင်ပိုင်းနှချောင်းနှမြောင်းချောင်းကစီတာအောင်ချမ်းသာရွာတွေဘက်မှာဒီတရင်ဘက်ကစားလို့တိုက်ပွဲတွေဖြစ်နေတာပါ။အဲ့ဒီတိုက်ပွဲတွေအတွင်းရွာသားထောင်နဲ့ချီပြီးတောတောင်တွေထဲမှာထွက်ပြေးတင်းရှောင်နေရပြီးတော့စာနေခါအခက်အခဲရှိနေတယ်လို့လည်းစေဘေးဒုက္ခတဲ့ရေအကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုမပြောခင်မှာအခုတခါတော့ဖန်အချင်းထောင်ဘက်ကနိုင်ငံရေးအကျဉ်းသားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ကရင်ပြည်နယ်ဖအံမြို့တောင်ကလေးအကျဉ်းထောင်မှာဧပြီ28ရက်ဗုဒ္ဓဟူးနေ့ညနေပိုင်းကဆန္ဒပြမှုဖြစ်ခဲ့ပါတယ်။နိုင်ငံရေးကျင်းသားတွေကိုနိုင်ထက်စီးနဲ့လှုပ်ခံရတာကိုမချေနှက်ရကဆန္ဒပြပြီးထောင်စုပ်မှုဖြစ်ခဲ့တာပါ။ဒီနေ့မနက်ပိုင်းမှာတော့ထောင်ထဲပြန်လည်ငြိမ်သက်သွားတဲ့အကြောင်းကိုရန်ကုန်ကလာတဲ့သတင်းပေါ်အခြေခံပြီးတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံရေးပုံမှန်တွေနဲ့ဖန်ဆီးခံထားရတဲ့အကျဉ်းသား300ဝန်းကျင်ရှိတဲ့ကရင်ပြည်နယ်ဖအံမြို့ကတောင်ကလေးအကျဉ်းထောင်မှာဗုဒ္ဓဘူးနဲ့ညနေကဆန္ဒပြစုမှုဖြစ်ခဲ့တာပါ။နိုင်ငံရေးအကျဉ်းသားတွေကိုတခြားရာစုဝင်အကျဉ်းသားတွေကရိုင်းနှံရကနေစုပူဆန္ဒပြမှုဖြစ်ခဲ့တာလို့ထောင်နဲ့နီးစပ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းတို့က VOA ကိုပြောပါတယ်။
တဆောင်းလို့ဆောင်းအကျဉ်းသားတွေကူးတယ်။ကူးတဲ့ဟာကိုကျွန်တော်တို့တခြားအမှုနဲ့ဒီကြနေတဲ့အကျဉ်းသားတွေကနေပြီးတော့ရိုက်တယ်လို့တော့သိရပါရိုက်တယ်ပေါ့လေရိုက်တာကိုကန်တယ်ပေါ့အဲ့လိုမျိုးတော့သိရကန်တာကိုမကြည့်နဲ့လို့ပေါ့နော်ဆန္ဒပြကြရတဲ့ပေါ့
အကျဉ်းသားချင်းချင်းနိုင်ချက်စီးနင်းလုပ်မှုကိုဖြည့်ရှင်းပေးဖို့နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပြီးနိုင်ငံရေးတည်ထချင်းတွေနဲ့တန်ပြိုင်အော်ဟစ်ဆန္ဒပြခဲ့တာပါရာဇဝတ်မှုမူရည်စေဝါမှုတခြားအမှုတွေနဲ့အကျဉ်းချနေတဲ့ရာဇဝတ်အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသားတွေကိုမကြခဏဆူသလိုအနိုင်ကျင့်တာတွေနိုင်ထက်စီးနင်းလုပ်တာတွေရှိတယ်လို့တောင်ကလေးအကျဉ်းထောင်ကနေမကြခင်ကမှပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေဆန္ဒပြတောင်းဆိုနေချိန်ထောင်ထဲကိုစစ်တပ်နဲ့ရဲအပြင်အကျဉ်းဦးစီးတာဝန်ရှိသူတွေရောက်လာပြီးအခြေအနေထိန်းခဲ့ပါတယ
်ဒီတိုင်းပဲပြီးသွားတယ်ပြောတယ်ဟိုပါလေဒီတော့ဆိုတော့ဟိုဟာသူတို့ဟိုအထက်ကတော့ခါတိုင်းကဒီလိုပေါ့ကွာကိုတို့ရှိတော့လဲဟိုအသက်ချင်းလေးအော်ဆိုဖိုင်အဲ့ဒါအရင်ကတော့သူတို့စောင့်နေပြီးတော့ဒီလာပြီးတော့တောင်းရှိတဲ့သူတွေကြောက်လိုက်ပြီးညှိနှိုင်းလိုက်ပြီးသွားတယ်ပြော
တယ်ဒါပေမဲ့ဘလို့ညှိနှိုင်းဖြည့်ရှင်းခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုတော့အခုချိန်ထိသေသေချာမသိရသေးပါဘူးမြန်မာနိုင်ငံအကျဉ်းဦးစီးဌာနကတာဝန်ရှိသူတူကတော့ဖမ်းမြို့တောင်ကလေးအကျဉ်းထောင်မှာထောင်စုပ်မှုဖြစ်ခဲ့တာမရှိဘူးလို့ညင်ပါတယ် မရှိပါဘူးခင်ဗျာဆန္ဒပြတာမရှိပါဘူးသူတို့တတ်မှတ်တဲ့လုံငုံရုပ်ချုပ်အစည်းအဝေးတိုင်းမှာကိစ္စဆောင်ရွက်တာပဲရှိပါတယ်ခင်ဗျာเนาะဘုံဆန္ဒပြတာလို့စုပူတာလို့ဟိုဒီဌာနဟိုတာဝန်ရှိတဲ့ဝင်ပြီးတော့ဖြည့်ရှင်းပြရပါမရှိပါဘူးခင်ဗျာเนาะဆရာနာတိမ်မီနောက်ပိုင်းစန့်ကျင်သူဆန္ဒပြသူထောင်တဲ့ချီမြန်မာနိုင်ငံတော်ကအကျဉ်းထောင်နေမှာဖန်ဆီးချုပ်နှောင်ခံထားရပါတယ်ရန်က ယ်ဆန္ဒပြတာကိုပြစ်ခတ်လို့စစ်တပ်ကပြစ်ခတ်ဖြိုခွဲမှုအတွင်တဦးသေဆုံးပြီး၅ဦးဒဏ်ရာရခဲ့ပါတယ်။အကျဉ်းဆောင်တွေကဆန္ဒပြမှုမှာပါဝင်တဲ့အကျဉ်းသားတွေကိုထောင်အာဏာပိုင်တွေကရိုက်နှက်တာဈေးကူတာကိုမပေးဘဲတိုက်ပိတ်တာတွေလည်းလုပ်တယ်လို့ရှေ့နေရင်အရက်ဖတ်အဖွဲ့အစည်းတွေက VOA ကိုပြောပါတယ်ရှင်။
ဖန်ကျင်းထောင်မှာနိုင်ငံရေးကျင်းသားတွေဆန္ဒပြခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပြပလာတဲ့သတင်းကိုအလိမ္မာပြောပြခဲ့တာဖြစ်ပါတယ်။အခုတခါတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလဲပေးချင်ပါတယ်။မြန်မာနိုင်ငံနေဆက်ထိုင်းနိုင်ငံတပ်ပြည်နယ်ဖော့ဖရမြို့နယ်တဲကနေရာ၅နေရာလောက်မှာတရားမဝင်ဝင်လာသူတွေရှိမရှိထိုင်းလုံခြုံရေးတွေဒီနေ့စစ်ဆေးစင်မှာလူကုန်ကူးတဲ့ကားရှစ်စီးထဲမှာမြန်မာ150ကျော်ကိုတွေ့ရှိခဲ့ပါတယ်။ဘူရူနေတုံးကလည်းဖော့ဖရာမြို့နယ်ထဲမှာပဲဂေါ်ဘီတို့တွေတယ်လာတဲ့ကားနှစ်စီးထဲမှာဂေါ်ဘီတို့တွေကြားကကွယ်ဝှက်လိုက်ပါလာတဲ့မြန်မာ14ယောက်ကိုဖမ်းမိခဲ့ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ပြီနယ်ဖော့ဖရာမြို့နယ်ထဲကနေရာ၅ခုလောက်မှာထိုင်းအနာပိုင်တွေကရှာဖွေစစ်ဆေးစင်မှာလူကုန်ကူးကန်ရတဲ့မြန်မာ150ကျော်ကိုတယ်ဆောင်လာတဲ့ကားရှစ်စီးကိုဖမ်းမိခဲ့ပါတယ်။တက်ပီနယ်မဲဆောက်မြို့ရောင်ကြီးကုလုံသမားအဖွဲ့ကရုံးတာဝန်ခံဦးမိုးကျော်ကတော့နှစ်ရက်အတွင်းတရားမဝင်ဝင်လာလို့ဖမ်းဆီးခံရတဲ့မြန်မာ150လောက်ရှိတယ်ဆိုပြီးအခုလိုပြောပါတယ်
။ဒီနေ့ဧပြီလ28ရက်နေ့မှာတက်ပီနယ်ထဲမှာဒီမြန်မာနိုင်ငံနဲ့နေဆက်ချင်းရည်စက်တဲ့မြို့နယ်၅ခုကနေပြီးတော့တရားမဝင်ဝင်ရောက်လာတဲ့လူတွေကိုတင်ဆောင်လာတဲ့ကားရှစ်စီးပေါ့နော်အားလုံးမြန်မာပြည်သား154ဦးပါတဲ့ကားရှစ်စီးကိုအစုလိုက်ပြုံးလိုက်ဖက်စီရမိတယ်ရမိတာရှိတယ်မနေ့တုန်းကလည်းတက်ပြည်နယ်ထဲမှာပဲဖိုဖရာမြို့နယ်ပေါ့နော်တက်ပြည်နယ်ဖိုဖရာမြို့နယ်ထဲမှာဒီကော်ဗီဒုတ်တင်လာတဲ့မတကလို့စစ်ဆေးတဲ့အခါမှာအဲ့ကော်ဗီဒုတ်တင်ဆောင်လာတဲ့ကားရဲ့ဝန်ကောင်းအလေထဲမှာမြန်မာနိုင်ငံသား14ဦးတင်ဆောင်လာတာကိုဖက်စီကြီးမှုကြီးလေးရှိတယ်အဲ့ဒီရဲ့အတွင်းမှာအဲ့ဒီ168ရောက်ပေါ့နော်အဲ့ဒါကိုဗစ်ကာလရှင်မီဦးရင်းနဲ့အရေးယူမယ်ဆိုလဲသက်ဆိုင်ရာဖက်စီစစ်ဆေးတဲ့ရေစခန်းတွေထုတ်ပြန်ထားတာမျိုးရှိပါလေဗျာ
မြန်မာပြည်ကိုတည်လာတဲ့ထိုင်းကားမောင်းသမားတွေကိုလည်းဖမ်းဆီးစစ်ဆေးနေပါတယ်။အဖမ်းဆီးတွေများနေပြီးမဲ့မြန်မာဘက်ကနေနေ့စဉ်တရားမဝင်ဝင်ရောက်လာနေတာကတော့ကိုဗစ်ကပ်ဘေးအပြင်မြန်မာနိုင်ငံထဲမှာနိုင်ငံရေးပဋိပက္ခမှုတွေနဲ့မြန်မာနိုင်ငံထဲမှာအလုပ်ကံအဆင်မပြေတာတွေကြောင့်ဖြစ်တယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။ကိုဗစ်ကာလတုန်းကလည်းဒီရှိသွားကြီးတွေရပ်တန့်ပြီးတော့ကျတော့ကျွန်တော်တို့ဒီဝင်နေအဲ့ဝင်ဝင်ပေါ့နော်ရတယ်ဝင်ဝင်နေဆုံးရတယ်ဝင်ဝင်တော့မရရှိပဲနဲ့လူသမားကျူကတော်တော်ရုံးကန်ပြရပါတယ်ဒါပဲကျွန်တော်ရှင်းရတာတင်လိုက်တဲ့အခါမှာသူတွေကအကြောင်းမျိုးမျိုးနဲ့ဟာအဲထဲထဲမှာယင်းမျိုးနဲ့ယင်းမျိုးနဲ့ဒီကော်မတီကြီးတွေနောက်ဆုတ်သွားတယ်အခြားနေရာတွေမှာယင်းမျိုးနဲ့ကြားတယ်ကျွန်တော်တို့ထဲမှာယင်းမျိုးနဲ့ဦးလည်းမရှိကြတော့နောက်တစ်ခါဆက်မှုဆုံးပြီးမှလက်ပတ်နိုင်တဲ့စိတ်ရောလူဝင်ဟာကောင်းတဲ့လက်ပတ်နိုင်တဲ့စိတ်ဝင်တွေအများကြီးပါရဆိုင်သွားတဲ့အခါကျတော့အလုပ်လက်မဲ့ကူကြီးတွေတိုးသွားလာပြီးတော့ကျတော့နိုင်ငံရေးရာမတည်ငြိမ်တဲ့ဖြားရည်ရှိပြီလူငယ်တွေကတရားမဝင်မှန်သိပါလေနဲ့ကိုအရေးစက်ပြီးဆွဲသားပြီးတော့ဝင်ရောက်နေရလို့ကျွန်တော်တို့ဒီလိုမျိုးသုံးသပ်ကြရပါလေဗ
ျမြန်မာတွေကိုတည်ဆောင်လာတဲ့ထိုင်းကားမောင်းသမားတွေကိုအရေးယူတာတွေလည်းလုပ်နေပါဗျ။မနေ့ကတော့ဂေါ်ဘီတို့ကားနှစ်စီးကိုမောင်းတဲ့ထိုင်းလူမျိုးသားဖားနှစ်ယောက်ကိုလည်းဖမ်းဆီးခဲ့ပါဗျ။ဒီကနေ့ဖမ်းပြီးတဲ့ကားရှစ်စီးအတွက်အဓိကစီစဉ်သူထိုင်းနိုင်ငံသားတဦးကိုလည်းလူကုန်ကူးမှုမှာအဓိကတာဝန်ရှိသူအနေနဲ့ဖမ်းဆီးခဲ့တယ်လို့လည်းထိုင်းအနာပိုင်တွေကပြောပါတယ်။အခုဆိုရင်ထိုင်းမြန်မာနယ်စပ်တွေမှာမြန်မာနိုင်ငံသားတွေဝင်ရောက်နိုင်တဲ့ဝင်ပေါက်ထွက်ပေါက်နေရာတွေကိုထိုင်းအနာပိုင်တွေကတင်းတင်းကြပ်ကြပ်စောင့်ကြည့်နေပြီးဖမ်းဆီးနေတာတွေကိုလည်းဇက်တိုက်လုပ်နေပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဒီနေ့အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။VOA ကနေ့ခြားသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည10:00နာရီထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ ဂျပန်နိုင်ငံကတိုကျိုယထားကုမ္ပဏီဟာသူတို့ရဲ့ယထားတွေအတွက်နေရောင်ခြည်စွမ်းအင်နဲ့ပြန်ပြည့်မြဲစွမ်းအင်တွေကိုသာအသုံးပြုတော့မယ်လို့ပြောလိုက်ပါတယ်။ဒါကြောင့်လဲကုမ္ပဏီပိုင်းယထားလိုင်း9ခုနဲ့ခရမ်လို့ခေါ်တဲ့ဒေတာလိုင်းတို့ကနေဧပြီလ1ရက်နေ့ကစလို့လေထုညဉ့်ဉန်းမှုဖြစ်ပေါ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေ့လုံးဝမထွက်တော့ဘူးလို့ဆိုပါတယ်။ဒီကြောင့် AP သတင်းဆောင်ပါးကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။တိုကျိုမြို့ကရှီဘူယာဘူဒါယိုမှာခီးတွေဝင်ထွက်သွားလာနေကြပါနဲ့အခုတော့သူတို့စီးတဲ့ယထားတွေဟာရင်ကတည်းပိုပြီးတဘာဝပတ်ဝန်းကျင်နဲ့တာဟဇာတာမြတ်တာလာနေပါတယ်ရှီဘူယာဘူဒါယိုကိုဖြတ်တန်းခုံမောင်းနေတဲ့တိုကျိုကုမ္ပဏီပိုင်ယထားတွေဟာဧပြီလ1ရက်နေ့ကစပြီးနေရောင်ခြည်နဲ့ပြန်ပြည့်မြဲစွမ်းအင်တွေကိုအသုံးပြုလာခဲ့တာပါတိုကျိုကုမ္ပဏီကအသုံးပြုနေတဲ့ဘူဒါယိုတိုင်းမှာအစားအသောက်တွေဝယ်လို့ရတဲ့ vending machine တွေလုံခြုံရေးအတွက်အသုံးပြုတဲ့ကင်မရာတွေနဲ့မီးလုံးတွေကအစတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိတဲ့နည်းပညာကိုအသုံးပြုလာနေတာကြောင့်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေ့မထွက်တော့ဘူးလို့ဆိုပါတယ်။ဝန်ထမ်း3855ယောက်ရှိပြီးတိုကျိုမြို့တော်နဲ့ယိုကိုဟာမာမြို့အကြားမောင်းနေတဲ့တိုကျိုကုမ္ပဏီကယထားတွေဟာဂျပန်ယထားကုမ္ပဏီတွေအားလုံးမှာပထမဆုံးအခုလိုလှုပ်ဆောင်တဲ့ကုမ္ပဏီဖြစ်ပါတယ်။သူတို့ကုမ္ပဏီကရှော့ချလိုက်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေ့ပမာဏဟာဂျပန်နိုင်ငံကအိမ်ပေါင်း96,000ကနှစ်စဉ်ထုတ်လုပ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေ့တန်းနဲ့ညီမျှတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့ကုမ္ပဏီရဲ့လက်ထောက်အထူးမန်နေဂျာယိုရှိမတ်ဆာကီတာနိုကအခုလိုရှင်းပြပါတယ
်။ဆိုင်ဆီကန်တန်ဂျီရကီဝါထိုင်ယိုကိုဖူဂျော့က
ကျွန်တော်တို့ကုမ္ပဏီကအခုသုံးနေတဲ့လျှက်စစ်တာကိုနေအောင်စွန့်အင်၊လေးအား၊ရေအား၊ဂျီယိုတာမဲတို့ကနေရပါတယ်။နောက်ဒီတအားတွေဘယ်ကဝင်လာလဲဆိုတာကိုလည်းကျွန်တော်တို့ကစစ်ဆေးလို့ရပါတယ်
။တိုကျိုကုမ္ပဏီကသုံးနေတဲ့နည်းပညာဟာမီးရထားကုမ္ပဏီတွေအတွက်တဘာဝပတ်ဝန်းကျင်ထိခိုက်မှုအသက်တာဆုံးနည်းပညာဖြစ်ပါတယ်။တခြားနည်းလမ်းနှစ်ခုကတော့ဘက်ထရီနဲ့ရေအားလျှပ်စစ်ကထုတ်တဲ့စွမ်းအင်တွေကိုအသုံးပြုတဲ့နည်းပညာဖြစ်ပါတယ
်။ကွန်ကန်တို့ရိကမီဝါ鉄道が
動物ဒီနည်းပညာတွေကိုအသုံးပြုခြင်းအဖြစ်တိုကျိုမြို့ကာဗွန်တန်းငွေ့ကနေကင်းစင်ရေလုံဆောင်မှုအတွက်ကြီးမားတဲ့အထောက်အကူဖြစ်စေပါမယ်။ဒါကအစပဲရှိပါသေးတယ်။ကျွန်တော်တို့ကြီးမားချက်ကိုမရောက်သေးပါဘူး
။ကမ္ဘာမှာကာဗွန်တန်းငွေ့ထုတ်လုပ်မှုအများဆုံးနိုင်ငံနေတဲ့နံပါတ်6အဆင့်မှာရှိနေတဲ့ဂျပန်နိုင်ငံအတွက်2050ခုနှစ်မှာကာဗွန်တန်းငွေ့လုံးဝမထုတ်လုပ်ရေးဆိုတဲ့ရည်မှန်းချက်ပြည့်မီရေးအတွက်ဒါဟာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဂျပန်နိုင်ငံမှာအသုံးပြုနေတဲ့လျှက်စစ်တာအားစုစုပေါင်းရဲ့20ရာခိုင်နှုန်းပဲပြန်ပြည့်မြဲစွမ်းအင်ကနေရရှိနေတာလို့တိုကျိုအခြေစိုက်လောင်စာစွမ်းအင်ဆိုင်ရာသုတေသနအဖွဲ့ Institute for Sustainable Energy Policy ကပြောပါတယ်။ဒါဟာပြန်ပြည့်မဲစွန့်အင်84ရာခိုင်နှုန်းအသုံးပြုနေတဲ့နယူးဇီလန်လိုနိုင်ငံမျိုးနဲ့ရှင်လိုက်ရင်အများကြီးကွာဟနေတာပါနယူးဇီလန်ကတော့2030ခုနှစ်မှာရာနှုန်းပြည့်ပြန်ပြည့်မဲစွန့်အင်အသုံးပြုနိုင်ဖို့ရည်မှန်းထားပါတယ်သူတို့ကုမ္ပဏီရဲ့လုံဆောင်ချက်တွေကိုခီးတယ်တွေနားလည်သဘောပေါက်စေချင်ပါတယ်လို့တိုကျိုကုမ္ပဏီရဲ့တခြားလက်ထောက်မန်နေဂျာတဦးဖြစ်သူမာဆာဟီကိုဆာကာမိုတိုကပြောပါတယ
်私たちは鉄道利用していただくことによってそれ自体
がガボン団塁投入もしょちゃれにね猛にに列島を進行あぴん側保温陣を敵回も徹底してそうだこう。ちょろ列島を吸いにじゃれ機械類なれ投保保してまれ。
東急コンパニー版列島欄が64万シリアピー落差運搬に長途長達類あわん日進機械で日達ま2単あ投入にじゃだဖြစ်ばれ。2017ခုနှစ်မှာရေအောက်ငလျင်လုတ်ပြီးဆူနာမီကြီးတွေဖြစ်ပေါ်ခဲ့ရာကဖူကူရှိမားနျူကလ িয়ার ဓာတ်အပိစက်ရုံပေါက်ကွဲမှုဖြစ်ခဲ့တာကြောင့်တိုင်းပြည်အတွင်းကနျူကလ িয়ার ဓာတ်အပိစက်ရုံအတော်များများကိုဂျပန်ကပိတ်လိုက်ပြီးတဲ့နောက်ကြောင်မီသွေးဓာတ်အပိစက်ရုံတွေကိုပိုအသုံးပြုလာနေပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့လျှက်စစ်ဆောင်အင်အသုံးပြုမှုကိုရှော့ချနိုင်ဖို့စ조사နေတဲ့တစ်ချိန်ထဲမှာပဲ2030ခုနှစ်မှာတနင်္ဂနွေလုံးကလိုအပ်တဲ့ဆောင်အင်36ရာခိုင်နှုန်းကနေ38ရာခိုင်နှုန်းထိပြန်ပြည့်မြဲဆောင်အင်ကနေရရှိနိုင်ဖို့စ조사ဆောင်ရွက်နေတယ်လို့ဆိုပါတယ်ခင်ဗျ။
ကိုယ်စားဝန်လိုက်ပြောပြတော့တာဖြစ်ပါတယ်မကြခင်မှာထုတ်လွှင့်ပေးမဲ့အစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့အဲ့ဒီမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။ ဖီအမေရိကန်အသံကနေ2022ခုနှစ်ဧပြီလ28ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းလို့မီတာ1925နဲ့30နှစ်တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့အဲ့မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကျမကြီးကဏ္ဍနဲ့အပတ်စဉ်တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။ကိုကန်နေကြားဆောင်တက်နဲ့ပတ်သက်နေတဲ့ကိုကန်ကုမ္ပဏီတွေဟာစစ်ကောင်စီအာဏာတည်မြဲရေးမှာအဓိကအခန်းကဏ္ဍကပါဝင်နေပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။လွန်ခဲ့တဲ့ဧပြီလ23ရက်ဒကြံအကျုံနေ့ကကိုကန်ဒေသမြို့တော်လောက်ကင်ကိုစစ်ကောင်စီဥက္ကဋ္ဌမင်းအောင်လည်းရောက်ရှိလာကြောင်းဒေသခံတွေပြောတာကို AWR Times ကဧပြီလ16ရက်နေ့ကသတင်းပေးပို့ပါတယ်။စစ်ကောင်စီရဲ့ကြံအကျိုးဝဲတွေကြောင့်သတင်းဖော်ပြရမှာတက်ချုံမင်းအောင်နိုင်ရဲ့ကိုးကခရီးမပါဘူးလို့ဆိုပါတယ်။ဧပြီလ16ရက်နေ့တုန်းမျက်စိမှသတင်းမှာလည်းစစ်ကောင်စီဥက္ကဋ္ဌရဲ့ကိုးခန့်ခီးစဉ်အကြောင်းကိုဖော်ပြပါတယ်။ဒီလိုတိတ်တဆိတ်ခရီးသွားရတဲ့ကိစ္စနဲ့ပတ်သက်ပြီးအမျိုးမျိုးပြောဆိုနေကြတာတွေ့ရပါတယ်။2009မှာဖုန်ကြားရှင်ဂိုင်းကိုကိုကန်ဒေသကတိုက်ထုတ်ပြီးဘေးစောချင်းကိုပေဆောက်ချင်းနဲ့ပူပေါင်းကနေကြားဆောင်တပ်ဖွဲ့စည်းလိုက်ကြတဲ့ကကိုကန်ဒေသဟာစစ်တပ်အတွက်အရေးပါလာပါတယ်။စစ်တပ်ကအာဏာသိမ်းပြန်တဲ့အခါမှာပိုးပြီးတော့အရေးပါလာပုံရပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလကလည်းကိုကနေရန်ဆောင်တီထောင်ရမှာပါဝင်သူတဦးဖြစ်တဲ့လီကျင်းချံကိုစစ်ကောင်စီဥက္ကဋ္ဌကဧကမဟာတီရိတုတ္တမမဏိဇောတာဘွဲ့ချင်းမြင့်ကြောင့် USIP သုတေသနဌာနကပက်စလီယာကလပ်နဲ့ဂျေဆင်တာဝါတို့ရဲ့မေလ9ရက်နေ့ထုတ်စာရမ်းမှာဖော်ပြပါတယ
်ကိုကန်ဒေသကိုအုပ်ချုပ်နေတဲ့ပေစောချင်းလီကျင်းချံဝေလျှောက်ရင်စတဲ့ဘေးလီဝေအုပ်စုဟာစစ်ကောင်စီရဲ့ရန်ပုံငွေရင်းမြစ်တစ်ခုဖြစ်တယ်လို့ USIP စာတမ်းမှာဖော်ပြပါတယ်။နေကြာသောတပ်ဟာလုပ်ပိုင်ခွင့်ကိုအခွင့်ကောင်းယူပြီးစီးပွားရေးလုပ်ငန်းပုံစံမျိုးစုံလုပ်ကင်ကြပါတယ်။လောက်ကင်ကိုကာစီနိုမျိုးတော်အဖြစ်အသွင်ပြောင်းလိုက်သူဟာလီတိန်ချံဖြစ်ပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်နှစ်တွင်းတရုတ်ပြည်မှာကြောက်စိမ့်ဆက်ယုံစကိုင်းတိုင်းမှာကြောင်မီသွေးတွင်းကိုးကံမှာဘီလတ်မီဆက်ယုံလာရှိုးမှာကြံကင်းမန္တလေးမှာမြို့သစ်စီမံကိန်းစသဖြင့်လုပ်ငန်းပေါင်း30လောက်လီကျင်းချံကလုပ်ကင်နေသူဖြစ်ပါတယ်။ဒါကြောင့်လဲစစ်ကောင်စီအလိုတော်ကြီးဘာသာရေးအသင်းကိုမနှစ်ကကျန်းငွေတန်းပေါင်း2000လူဒန်းနိုင်ခဲ့တာလို့ USIP စာရမ်းမှာဖော်ပြပါတယ
်။ကိုကနေကြဆောင်တက်ဟာစစ်ကောင်စီကိုငွေကြေးထောက်ပံ့တဲ့အပြင်အခြားနီးလနဲ့လည်းအကူအညီပေးပါတယ်။ငွေဥတော်လိုင်းရေးကိုအကျံဖက်မှုဆိုပြီးတိုက်ကိုက်နေနေတာမျိုးကိုကနေကြဆောင်ရဲတပ်ကလုတ်တက်ပါတယ်ကိုကနေကြဆောင်တွေဟာကျန်းဖို့ပါတီဝင်လွတ်တော်ကိုယ်စားလှယ်အဖြစ်လဲလှုပ်ရှားကြပါတယ်စစ်ကောင်စီကျင်းပပေးမယ်ဆိုတဲ့ရွေးကောက်ပွဲကိုကိုကကျန်းဖို့ကထောက်ခံပွဲတွေလုပ်ပြပါတယ်ကိုကအုံချုပ်ရေးအဖွဲ့မှပါဝင်သူတွေဟာယူနန်နဲ့စီးပွားရေးအဆင်ပြေဖို့ကိုသာအဓိကဦးစားပေးကြပါတယ်တရုတ်ပြည်ကလာရောက်လဲပတ်သူတွေလောင်ကစားနိုင်အောင်ကိုကခေါင်းဆောင်တွေကစီစဉ်ပေးပါတယ်
လီကျင်းချံမိသားစုပိုင်တဲ့ Fully Light Casino ဘေးစောချိန်မိသားစုပိုင်တဲ့ဘေးရှမ်းကာစီနိုနဲ့ဝေလျှောက်ရင်မိသားစုပိုင်တဲ့ Hanley Casino စတဲ့ကစားဝိုင်းတွေကိုလောက်ကင်မှာလူသိများကြပါတယ်လီကျင်းချံမိသားစုရဲ့ကာစီနိုလောင်းကစားဝိုင်းတွေဟာကရင်ပြည်နယ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလည်းစီးပွားရှာကြပါတယ်တရုတ်လူစုဂိုင်းတွေနဲ့ပတ်သက်တဲ့ဆိုတော့ Gobo Eats Casino ဟာတရုတ်ပြည်သုံးငွေချေးစနစ်ကိုအသုံးပြုပြီးအွန်လိုင်းကနေလောင်းကစားနံအောင်လုပ်ထားတယ်လို့ USIP စာတမ်းမှာဖော်ပြပါတယ်။တရုတ်ပြည်သားတွေကိုးကန့်ကိုလာကြဖို့ဖြားယောင်းသွေးဆောင်တဲ့ TikTok account အကြောင်းဖေဖော်ဝါရီလအစောပိုင်းမှာတရုတ်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ကိုးကန့်နဲ့တရုတ်လူစိုးတွေပူးတွဲတီထွင်တဲ့အကြံစီဖြစ်ပါတယ်။ဒေသခံအချောအလှတွေနဲ့အိမ်အောင်ပြုဖို့စိတ်ကူးပြီးလောကအများကြီးရတဲ့ကာစီနိုတွေမှာတရုတ်တွေအလုပ်လုပ်ကြကြပါတယ
်။ကိုကနေကြဆောင်တွေဟာတရုတ်ဘက်မှာရောမြန်မာဘက်မှာရောအစွမ်းကုန်အမြတ်ရဖို့သာကြိုးပမ်းနေကြပါတယ်။ကိုဗစ်ရောဂါတိုက်ဖျက်ရေးကုန်သွယ်မှုမြင့်တင်ရေး စစ်ကောင်စီနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးစတာတွေလုပ်နေပါတယ်။တချိန်တည်းမှာပဲတရုတ်ပြည်သားတွေကိုခေါင်းပုံဖြတ်တဲ့ရာဇဝတ်မှုကွန်ရက်နဲ့စီးပွားရှာနေတာဟာတရုတ်အစိုးရကိုမထိမဲ့မြင်လောက်ရရောက်နေပါတယ်။တရုတ်စီမံကိန်းမြန်မာပြည်မှာအကောင့်တွေဖော်ဖို့အတွက်ကိုးကန့်ရဲ့လောက်ရကိုတရုတ်ကလစ်လူရှုတာဟာစစ်ကောင်စီကိုကူညီရန်ရောက်တယ်လို့ USIP စာရမ်းမှာသုံးသပ်ပါတယ်။ပြည်သူ့ຫນွေဦးတော်လှန်ရေးကိုတိုက်ဖြတ်ချေမှုမှုစစ်ကောင်စီကကြိုးပမ်းရာမှာခိုးကနေကြဆောင်တပ်ဟာအကျိုးအမြတ်ခံစားနေရတာထင်ရှားတယ်လို့ဆိုပါတယ်။ခိုးကကစီနိုနဲ့ဟိုတယ်လုံကားမှာရာဇဝတ်မှုအများဆုံးဖြစ်ပွားပါတယ်။2010ကစတဲ့နေဆိုင်ရာဇဝတ်မှု1300ကျော်ကိုတရုတ်တရားရုံးကစစ်ဆေးတယ်လို့ USIP စာရမ်းမှာဖော်ပြပါတယ်။မူရေးစေမှုလောင်းကစားမှုမောင်းခိုလုပ်မှုပြန်ပေးမှုစတာတွေဟာပေးစောချင်းနဲ့ဝေလျှောက်ရင်မိသားစုပိုင်တဲ့ကုမ္ပဏီတွေနဲ့ဆက်ဆက်နေတယ်လို့ USIP စာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဥောင်ခင်စီစဉ်တင်ဆက်တဲ့အပတ်စဉ်မြမရေး30ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့ကျမ်းမာရေးကဏ္ဍကိုအလဲပေးကြပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကျမ်းမာအောင်စားတောက်သင်ပုံကိုပြောပြထားပါတယ်။ကျမ်းမာရေးအတွက်အန္တရာယ်ရှိတဲ့အသင်စားပစ္စည်းတွေအစားမြမနိုင်ငံမှာအလွယ်တကူရတဲ့လက်လက်ဆက်ဆက်အစားတွေကိုပြင်ဆင်စားတောက်သင်တယ်လို့အာဟာရပညာရှင်တွေကဆိုပါတယ်။အာဟာရရှိပြီးတော့ကျမ်းမာရေးညီညွတ်အောင်ဘလို့စားတောက်စရာတွေကိုဘလို့ပြင်ဆင်စားသုံးသင့်ပါသလဲဒီအကြောင်းညောကော်နောတက်ကတူကနိုင်ငံတကာအစာဟာရဆိုင်ရာပမောက္ခဒေါက်တာခင်မချိုကိုကိုမင်းကဆက်သွယ်မိမြန်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမောက္ခဒေါက်တာခင်မချိုခင်ဗျာကျွန်တော်တို့ဒီအသေးစားသုံးပစ္စည်းကအန္တရာယ်ရှိတာနဲ့ယောဂါတွေဖြစ်စေနိုင်တာကြောင့်အတက်အလဲဆုံးရှောင်ခြင်းမှုပြီးခဲ့တဲ့ပတ်တွေကပြောပြီးမှဒီတစ်ခေါက်တော့ဆက်မယ်ဘာတွေဘလို့စားတင်တာကိုပြောမှမို့ဘာကိုအဓိကစရှင်းပြခြင်းလဲဆင်တော့
ဒီလောက်အန္တရာယ်ရှိတဲ့ဟာတွေကိုကျွန်တော်တို့ကဘာဖြစ်လို့စားနေကြလဲဒါအပြင်အစားတို့စားကြရရှိပါတယ်ကျွန်မတို့တိုင်းပြည်ကအစားအသောက်တွေအင်မတန်ပေါ်ပါတယ်အဲ့တော့ဓာရီအစားမဲ့အစားကျွန်မတို့တိုင်းပြည်မှာထွက်တဲ့တကယ်အသားကိုပဲကိုကအသားလုံးလေးစားခြင်းအသားတက်တက်ကိုဝယ်မယ်တန်တန်ပြန်ပြန်လေးနဲ့ကိုယ့်ရဲ့တမိသားစုစားသုံးနိုင်တဲ့လောက်အသားလုံးလေးတွေလုံးမယ်ကိုဘက်ကိုပစုံလုံးလေးတွေတက်တက်ရလုံးမယ်ငားလေးတို့ငားလုံးလေးတွေတက်တက်ရလုံးမယ်ပြီးရင်ကိုကြိုက်တဲ့ဟော့ပေါ့လေးကိုကိုကြိုက်တဲ့ခုနကျေအိုးလေးကိုကြာစံခောက်ဆွဲထဲမှာကိုကြိုက်တဲ့ပေါင်မုန့်ထဲမှာညှက်ပြီးတော့စားမယ်ဒါဆိုလို့ရှိရင်အနီးရဲ့ gain safety လည်းရှိတယ်ကိုကအာဟာရတန်ဖိုးကကြတော့အပြည့်ရတယ်အကျိုးသက်ရောက်မှုတွေကကိုခန္ဓာကိုယ်ကိုကခံစားရတယ်ထွက်လာတဲ့ရလက်ကကြတော့ဘေးလုံးမှာတန်ဖိုးမဖြတ်နိုင်တဲ့ရလက်ကိုကျမတို့ပြည်သူတွေကခံစားရမှာပြောရင်တော့လူတွေကမျက်စိနဲ့လက်တလို့ရှိမှမတွေ့တဲ့အတွက်သိပ်ပြီးတော့လက်တွေ့ကျင့်သုံးဖို့နည်းနည်းအခက်အခဲရှိတယ်။ဒါပေမဲ့တကယ်လုံကြည့်တဲ့အခါမှာကျတော့တကယ်လက်တွေ့ထွက်တယ်ဆိုတာသူတေသနာတွေမကောက်ဘူး။တကယ်လုံကြည့်တဲ့ကျမတို့ patient တွေရှိတယ်။သူတို့တွေဆိုလို့ရှိရင်ကျမတို့ကစတန်းတွေကောက်ထားတာရှိတယ်။တကယ်လိုက်လုံလိုက်တဲ့အချိန်မှာတကယ်အကျိုးသက်ရောက်မှုတွေရှိတယ်ဆိုတာကိုဒါတွေ့ရတဲ့အတွက်ကိုပြည်သူတွေဒါမျိုးလေးတွေကိုခင့်မိတဲ့အစားအသောက်ကိုစားလို့ရပါတယ်။ဒါပေမဲ့စားတဲ့ပမာဏကလည်းမဖြစ်မနေအရင်စားရင်လုံးလို့စားရင်တောင်မှမိလောက်မှ3လလောက်ကြာမှတစ်ခါစားတာမျိုးလို့6လလောက်ကြာမှတစ်ခါစားတာမျိုးလို့ဒါဆိုရင်ဆဆောကပြောတယ်ဖြစ်မဲ့ယောဂရဲ့အနည်းဆုံး60ရာခိုင်နှုန်းလောက်ထိကိုရော့ကြပြီးသားဖြစ်သွား
ဟုတ်ကဲ့ဆရာမဒီအသင့်လုံအစားအသောက်တွေနဲ့အကျင့်ပါနေပြီးတော့ပေါ့နော်ရှောင်ဖို့ခက်နိုင်သူတွေကိုရောဘယ်လိုအကြံပြုချင်လဲ
ဒီအလေးအကျင့်လေးဆိုတာကျမတို့ကဘယ်သူမှအမေမွေးတော့ကဒီကြက်ဝူချောင်းလေးကိုတကိုက်တက်ပြီးမွေးလာတယ်လို့ဆိုတာမရှိပါဘူးငါးလုံးလေးတွေပစုံလုံးလေးတွေကိုဟော့ပေါ်တဲ့ထက်တောက်ပြီးမွေးလာတယ်လို့ဆိုတာဒီကဘာမှာဒီတန်းပြီမှာဘာမှမရှိပါဘူးစားကြည့်ရင်စားကြည့်ရင်ဒီလို bad behavior လို့ခေါ်တဲ့အစားအသောက်နဲ့ဆိုင်တဲ့အလေးအကျင့်လေးတို့ချင်းနဲ့ဆွေးသွားပြီးတော့ဖြတ်မရတဲ့အလေးအကျင့်ကိုဒါဖြစ်သွားတာဒါကြောင့်မို့လို့ဒါလေးကိုကိုစီကန်းလုပ်ပြီးတော့ပြန်ပြီးတော့ဒီအလေးအကျင့်လေးကိုကောင်းတဲ့အလေးအကျင့်လေးပြန်လုပ်မယ်ဆိုရင်အင်မတန်မှဟိုလေ့ကျင့်ယူလို့ရတဲ့ပုံမှန် prevention လို့ခေါ်တဲ့ကြိုတင်ကာကွယ်လို့ရတဲ့ကောင်းမွန်တဲ့အစားအသောက်လေ့ကျင့်နည်းစနစ်ကလေးတွေဖြစ်ပါတယ်လို့
ဟုတ်ကဲ့ဆင်ပါတယ်နောက်ဒီနယ်ကသူတွေအတွက်ရောဘယ်လိုအကျံပြုရှင်လဲဆင်ပ
ါကျမကြီးဘုဒ္ဓတာကတိတ်ပြီးတော့မပြည့်ဝတဲ့အခါကျတော့ကြိုက်တဲ့လောက်စားကြတယ်ဥမာအခုဒီနေ့ခေတ်စားကြတယ်သမင်းလက်ဖက်တုပ်ဆိုပါစို့တော့လက်ဖက်သမင်းတုပ်မှာလက်ဖက်ကြီးကဘာပေါ်မှာမြန်မာပြည်ကဦးတည်တော်လက်ဖက်ရွက်ကို fermented လုပ်ပြီးတော့ကျမတို့လက်ဖက်ကိုစားကြတယ်အဲ့တော့ဒီလက်ဖက်ကြီးကျမကြီးရကောင်းတယ်သူ့မှာဟာရတတ်ပြီးပါတယ်လက်ဖက်ကိုအချင်းဖောက်တဲ့နေရာမှာကျမကြီးတို့ညီညွတ်တဲ့ microbes တွေပါတဲ့အတွက်ညီညွတ်တယ်တိုးတော်လည်းပဲဒီနေ့မြန်မာလူမျိုးရဲ့ရှားပြားမှာရှားတွေ့အောင်ချင်းငန်ဆက်ဆိုတာကိုထည့်တယ်အဲ့ဒီချင်းငန်ဆက်ဆိုတာက ဓာတုပိဒာဓာတ်တွေတခွဲထားမှထုတ်ထားတယ်ဘာနဲ့လုတ်ထားမှမသိတဲ့အချင်းရဲ့အမြန်ရဲ့အဆက်တွေအဲ့ဒါတွေကိုရောပြီးတော့လူတွေရှာတွေ့အောင်လုတ်ထားတယ်ပြီးလို့ရှိရင်အဟာရနည်းတဲ့စီနဲ့ရောပြီးတော့ပူးလေးတွေနဲ့ထုတ်ထားတယ်တပူးမှာမြန်မာငွေကျပ်200လောက်ဆိုတော့ခိုးခိုးမှလျှက်စီမီးတောင်မရှိတဲ့ရွာလေးတွေမှာရှိတဲ့လူဝအစားအဲ့ဒီအထုတ်ကလေးကိုဝယ်ပြီးတော့ထမင်းနဲ့နယ်စားလိုက်တယ်အဲ့တော့ဘာဖြစ်သွားလဲဆိုတော့လူခန္ဓာကိုယ်မှာသူကရွာရတဲ့ငားလေးကိုအကောင်လေးကိုกินလိုက်တယ်စီမရှိလို့ငားกินလေးกินလိုက်တယ်အဲ့ဒီငားအဟာရပြည့်ဝတယ်ဒါပေမဲ့အဲ့ဒီငားစားရင်ရမယ်တန်တက်တွေဇင့်တက်တွေအားလုံးကခုနရောစားလိုက်တယ်ဘာမှအဟာရမရှိတဲ့200တန်းလက်ဖက်ထုတ်ကြောင်အကုန်လုံးခန္ဓာကိုယ်ကဘလော့ကလုပ်လိုက်တယ်အဟာရတွေအကုန်လုံးကအကုန်ဆုံးရှုံးသွားတယ်ပြီးရင်နောက်ဆက်တွဲခန္ဓာကိုယ်မှာတန်တက်ချို့တဲ့တွေ့ရနေယောဂါတွေဖြစ်တော့တယ်ဆိုတာကဒီနေ့လက်တွေ့ဖြစ်နေတယ်မြန်မာပြည်ရဲ့ကျေးလက်ဒေသမှာခုနအတင်စားသုံးလို့ရတဲ့ပစ္စည်းရောက်သွားပြီးတော့လူတွေမှာစားသုံးမှုလွဲမားနေတာ
ဟုတ်ကဲ့ဆရာမနောက်ရောဒီနေရောမြို့ပါအတွက်ပေါ့နော်ထပ်အကျဉ်းပြုချင်တာ
နောက်တစ်ခုငပီတောင်းပေါ့အဲ့တော့ငပီတောင်းလည်းထုံကြီးတူစားပဲချူချင်းငါဆက်နဲ့လှုပ်ထားတဲ့အတွက်ပက်ဆန်200ဆိုတော့ရွာမှာလည်းလူတိုင်းပေးနိုင်တယ်အဲ့တော့ရန်ကုန်မြို့ပေါ်မှာဆိုလို့ရှိရင်လည်းဒါ community မှာနေကြတဲ့လူတွေအားလုံးကဒီလိုပဲလမ်းထိပ်ကဆိုင်လေးမှာ200တန်းငပီတောင်းတော့200တန်းလက်ဖက်တုပ်ကလေးဝယ်ပြီးချမင်းနဲ့နေစားလိုက်ကြတယ်အဲ့တော့အရန်ကိုကျွန်မရှင်းနာစရာကောင်းပါတယ်အဲ့ဒီထက်အဟာရရှိတယ်ကျွန်မတို့တိုင်းပြည်ကထွက်တဲ့ပဲတွေတနေ့တစ်မျိုးစားရင်ရက်တလမှာပဲက30တနည်းတမျိုးစားလို့တော့မကုန်ပါဘူးညီမညီမထွက်တယ်စိုက်တယ်ပဲအမျိုးပါအဲ့တော့အသားဓာတ်လည်းရမယ်ခုနပြောတဲ့ဗီတာမင်နေနဲ့တတ်ထုတ်တတ်တည်းလည်းရတယ်ပဲလေးလိုတိတ်ချရေစိမ့်မယ်ပြုတ်မယ်သမီးနဲ့စားမယ်ဆိုရင်တော့မှဒါတော်တော်ကျန်းမာရေးနဲ့ညီညွတ်ပါတယ်လို့နော်အဲ့တော့ကျမတို့ရဲ့ဒီစားသုံးပုံဒီစနစ်ကဒါအရန်ကိုမှအရန်ကိုဒါကျမတို့ပြင်ဆင်ဖို့လိုအပ်ပါတယ်ဘာမှကြီးကြီးကျယ်ကျယ်နဲ့ဘယ်နိုင်ငံတင်သွင်းတာအောင်မှကျမတို့ဝယ်စားစရာမလိုပါဘူးကိုတိုင်းကြီးကထွက်တာတွေကအင်မတန်မှပေါ်ပါတယ်ဒါပေမဲ့စားသုံးပုံဒီစနစ်တွေကတော့စနစ်မကျတဲ့အတွက်အခုလိုမျိုး21ရာစုယောဂဇန်းတွေကိုလူတိုင်းကခံစားနေကြရတာပေါ့နော်အဲ့တော့ကျမတို့ကဆင်းရဲလို့ပတ်စံမရှိလို့ကိုယ့်ရဲ့ပုံမှန် medical check up ကိုမလုပ်နိုင်တဲ့အတွက်ကိုယ်မှာဘာယောဂရှိတယ်ဆိုတာမသိနောက်ဆုံး emergency ဖြစ်တော့မှ ambulance နဲ့တင်ခေါ်လာတော့ကျမတို့ဘလို့မှကုလို့မရတော့အရန်ကိုကျွန်းနေပြီပေါ့နော်ယောဂကဆိုဒါတွေကကျတော့ဒီနေ့မြန်မာပြည်ရဲ့မြို့ပေါ်မှာရောရွာတွေမှာရောဖြစ်နေတဲ့တကယ့်အဓိကပြဿနာကြီးပါ
ဟုတ်ကဲ့ဆရာမအဲ့တော့ဒီပြဿနာအတွက်ရောနောက်ဆုံးဘလို့အကြံပြုချင်လဲဆရာမအ
ဲ့တော့ဒီပြဿနာကြီးကိုရှင်းဖို့အတွက်ဒါကဘယ်သူနဲ့ဆိုင်လဲဆိုတော့ချင်းတယောက်ချင်းอ่ะအခုကျမပြောနေတယ်မိုးလင်းရနေစပြီမျက်စိနှလုံးပွင့်လာနေစပြီစားတော့မယ်တောက်တော့မယ်ရင်းနှွေးချမ်းတစ်ခွက်ကော်ဖီတစ်ခွက်ရွာမှာအစခုနကဒီတထုပ်ကို50လောက်ပဲပေးရတယ်ကော်ဖီ mix တို့ tea mix တို့ဒီလိုလေးပဲဖြော်တောက်လိုက်တယ်အဲ့ဒီစားရင်းနှွေးချမ်းလက်ဖက်ရည်လေးပဲတောက်ပါလားပို့ပြီးကျမရည်နဲ့ညှို့ညွတ်တယ်ဘာမှမရှိရင်ရေတန်တန်လေးပဲတောက်ဒီမှာအားရပြည့်လေးရေရအဲ့တော့ကျမတို့ကအခုဒါကျမ community ပေါ့နော်ဟိုးအရန်ဝေးလံခေါင်းပြလာတဲ့ရွာလေးတွေဒီကျမရောက်သွားတဲ့အချိန်မှာတိုင်းနဲ့ပြည်နဲ့14ခုလုံးရဲ့ရွာလေးတွေဆင်းတဲ့အချိန်မှာဒီလိုမျိုးတောက်သုံးစားသုံးနေတဲ့ ready made ခေါက်ဆွဲတို့ကြာစံတို့ခုနပြောတဲ့လက်ဖက်နှက်ထုတ်ငပီတောင်းတို့ခုနကော်ဖီ mix နဲ့ tea mix တို့ဓာရီကိုတောက်တောက်လေတကယ်ကိုစားသုံးနေကြတဲ့အတွက်ကျမတို့အခုဒါစစ်နိုင်လို့မြန်54တန်းလုံးကိုကျမတို့ဆရာဝန်တွေနဲ့အကုန်လုံးကျမတို့အဖွဲ့တွေခွဲပြီးဒါယာကနုစ်လုပ်ပေးမယ်ဆိုရင်လေအမလီဒါအသက်အရွယ်မရွေးယောဂတာတကယ်ကိုတွေ့ရမှာအဲ့တော့ကျမကတော့တကယ်ကိုပြည်သူတွေအတွက်အမြဲတမ်းအကောင်းဆုံးကကျမတို့တိတ်ဦးချင်းတယောက်ချင်းလုံးလို့ရတာကအဲ့ဒီကိုယ့်ရဲ့ပါဇက်ထဲကိုထည့်မဲ့အစားရဲ့အတောက်ကဲမှာစီကံရှိပါရတဲ့ကိုရှိတဲ့ဝင်ငွေလေးနဲ့လက်တကမ်းမှရှိတဲ့အစားအသောက်ကိုတည်တည်ချာချာလေးစနစ်တကျတတ်နိုင်ရှင်းရှင်းနဲ့အလတ်ဆက်စုံစားနိုင်ခြင်းအကောင်းဆုံးပါပဲလက်လက်ဆက်ဆက်စားနိုင်ပြီးကိုယ်မှာရေခဲတစ်တာမရှိဘူးရေခဲတစ်တာရှိတော့လည်းမီးမရှိဘူးမီးရှိတော့ညာလည်းမီးအားမပြည့်ဘူးအဲ့ဒါဆိုရင်ကျမတို့ကဒီအသင်စားသုံးဖို့လုပ်ထားတဲ့ပစ္စည်းလေးဆိုတာအင်မတန်မှ healthy choices လို့ပြောတယ်ကျမရင်းနဲ့ညီညွတ်အောင်ရွေးချယ်မှုလဲမှာတကယ်ကိုမပါတဲ့နဲ့အစားအသောက်တွေဖြစ်ပါတယ်လို့နော
်ဟုတ်တယ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ပါစင်ကြမာရေကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံတစ်ဝန်းကတိုင်းရင်းသားနယ်စပ်တွေသားတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့ဒီအစီအစဉ်ကိုထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဟာခါကန့်ကောကားလမ်းမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းအမျိုးသားကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့၅ရက်တာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်မှာစစ်ကောင်စီစစ်ကြောင်းကနေဒေတာခံတွေကိုအထမ်းသမားလမ်းပြအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့တယ်ဆိုတာနဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPNC နဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နိုင်ငံရေးပါတီများအစုအဖွဲ့တို့ပုံမှန်261ကိုပြင်ဆင်ဖို့သဘောတူညီခဲ့ကြတဲ့အကြောင်းတွေကိုတင်ဆက်ပေးသွားမှာပ
ါ။ကျမကနန်းဟောင်မာရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ဟာခါကန့်ကောကားလမ်းမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းမျိုးသားတပ်မတော် CNACDF ဟာခါပူပေါင်းတပ်ဖွဲ့တို့ငားရက်တာတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများခဲ့တယ်လို့ CDF ဘက်ကပြောပါတယ်။မကွေးတိုင်းကန့်ကောဘက်ကနေဟာခါမျိုးကိုစီရင်အားဖြင့်တင်းဖို့ခြေလျင်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ CNACDF ဟာခါချင်းကာကွယ်ရေးပူပေါင်းတပ်ဖွဲ့တို့ဧပြီလ23ရက်နေ့ကစလို့နေ့စဉ်ရက်ဆက်တိုက်ပွဲဖြစ်ပွားလာခဲ့ကြတာမှာစစ်ကောင်စီဘက်က30ထပ်မင်းတေဆုံးခဲ့တယ်လို့ CDF ဟာခါတာဝန်ရှိသူတို့ကပြောပါတယ်။အလားတူဖလန်းဟာခါလမဘောကချွန်ကြုံကျေးရွာမှာလဲဧပြီလ25ရက်နေ့ကစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဟာခါတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီး CDF ဟာခါဘက်ကရဲဘော်နှစ်ဦးကြဆုံးခဲ့ပါတယ်။
ကရင်ပြည်နယ်ကြာရင်စိတ်ကြီးတခုနိုင်တိုက်နယ်မှာရှိတဲ့ကျေးရွာတွေမှာဧပြီလ25ရက်နေ့တုန်းကထိုးစစ်ဆင်လာတဲ့စစ်ကောင်စီစစ်ကြောင်းကဥယျာဉ်ခြံလောက်ကိုင်းနေတဲ့ဒေသခံအယောက်30ကျော်ကိုအထံတမအဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဖမ်းဆီးခေါ်ဆောင်သွားတဲ့ဒေသခံတွေထဲမှာအမျိုးသမီးနဲ့ကလေးတွေကိုတော့ပြန်လွတ်ပေးလိုက်ပြီးဂျန်တဲ့အမျိုးသားများစုကိုတော့လက်နက်တွေရိတ်ခါတွေတဲခိုင်းပြီးလမ်းပြအဖြစ်ဆက်လက်ခေါ်ဆောင်သွားတယ်လို့ပြန်လွတ်မြောက်လာသူတွေကပြောပါတယ်ကလေးတခွန်တိုင်းတိုက်နယ်ရဲစခန်းမှာပြီးခဲ့တဲ့ဧပြီလ23ရက်နေ့ကစစ်ကောင်စီပူးပေါင်းတပ်ဖွဲ့နဲ့နယ်မြေခံကေမျိုးတလူမြောက်ရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တာတွေကြောင့်ဒေသခံမျိုးသမီးတဦးကြီးထိမှန်သေဆုံးပြီးကြံမျိုးသားနှစ်ဦးလည်းထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်
။ရှမ်းပြည်တောင်ပိုင်းရွာငံမြို့ကစစ်ပေးဆောင်လူထုနဲ့နေအိမ်မိရှုခံရတဲ့ရွာသားတွေကိုကူညီဖို့အတွက်သွားတဲ့ပရဟိတလူငယ်အဖွဲ့ကစစ်ကောင်စီကခွင့်ပြုချက်မပေးတာကြောင့်နောက်ပြန်လဲကြရပါတယ်ရွာငံမြို့ပဲရင်တောင်ရွာနဗန်းကြီးရွာတွေကစစ်ဆောင်တွေနဲ့နေအိမ်မိရှုခံရသူတွေကိုကူညီဖို့သွားတဲ့ပရဟိတအဖွဲ့ကအောင်ပန်းရွာငံလမ်းကကျုံးကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့စစ်စေးရေးဂိတ်ကဖြတ်တန်းခွင့်မပေးတဲ့အပြင်တင်ဆောင်လာတဲ့ဆေးဝါးနဲ့စားတောက်ဖွဲ့ရပစ္စည်းတွေကိုဂိတ်ဆောင်စစ်သားတွေကယူဆောင်သွားခဲ့တယ်လို့ပရဟိတလူငယ်တွေကပြောပါတယ်ရန်ကန် PDF လူငယ်တွေကိုကူညီထောက်ပံ့မှဆုပ်လို့ဆိုပြီးတွားခွင့်မပေးတာဖြစ်ကြောင်းစစ်သားတွေကပြောတယ်လို့ဆိုပါတယ်။2008ဖွဲ့စည်းပုံအရဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသပေးထားတဲ့ရန်ကန်နယ်ဟာစစ်အာဏာသိမ်းလာပြီးတဲ့နောက်ဒေသခံရန်ကန် PDF တွေကပြန်လည်တိုက်ခိုက်လာခဲ့တာကြောင့်အခုဆိုရင်ရွာသား900ကျော်စစ်ဘေးရှောင်နေရပြီးဖမ်းဆီးခံရသူ100နီးပါးနဲ့အကြောင်းမဲ့တပ်ဖြတ်ခံရတဲ့ရွာသား10ကျော်ရှိနေပြီဖြစ်ပါတယ်။
မွန်မြူတားရေးရညီလာခံကိုမွန်ပြည်နယ်ရေးချောင်းဖျားဒေသရှိမွန်ပြည်တိထိန်ချုပ်နယ်မြေမွန်မြူတားပညာရေးဌာနအခြေဆက်ရာညီစားစခန်းမှာ2022ခုနှစ်မေလ2ရက်နေ့ကစတင်ပြီး4ရက်ကြာကျင်းပသွားမယ်လို့ဦးဆောင်ကျင်းပသူတွေထံကသိရပါတယ်ရေးမြုံမှာကျင်းပခဲ့တဲ့မွန်လူမျိုးအလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲ2018နဲ့ရံမြမွန်ပြည်ဖွဲ့စည်းပုံကြေခံဥရေမူကျန်းကိုစာနမူနာထားပြီးတော့အနာကအတွက်အဖြေရလကောင်းတစ်ခုထွက်ပေါ်လာဖို့မျှော်လင့်ထားတယ်လို့ညီလာခံကျင်းပရေးကော်မတီဒုတိယအဖွဲ့ကောင်းဆောင်မွန်ပြည်တစ်ပါတီဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ပညာလည်းကပြောပါတယ်ညီလာခံကိုစလဲတွေနေနဲ့မွန်ပြည်တစ်ပါတီ NMSP 30ဦးမွန်ညီညွတ်ရေးပါတီ30ဦးအရက်ဖက်မွန်အဖွဲ့စည်း45ဦးမွန်တန်ကတော့အပါ30ဖိတ်ကြားတင်ဖိတ်ကြားထိုက်တဲ့ပညာရှင်ပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေအပါအဝင်စုစုပေါင်းကိုစလဲ250ဦးတို့အပြင်လိလသူတွေပါတက်ရောက်ကြမယ်လို့ဆိုပါတယ်
။ရခိုင်ပြည်နယ်ပုံနာကျွမြို့နယ်ကကြေးဝါတချို့မှာယခုရက်ပိုင်းအတွင်းအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တစ်ခုကနေဝင်ရောက်လာတဲ့အတွက်တရက်ခံတွေကစိုးရိမ်နေကြပါတယ်။ in a chausen ni ba ba shi de sit kaun si tat phwe de khu ha april 26 ya ni ga sa bi poun na chu myu ne zaba tha ne aung se ya jeywa ri apa win jeywa de chou ma ee ee tat phwe win ni shi de so de tan de ya ne mwin yauk twa la ni da chaung sit se me myan khan ya ma go so yain de twe jeywa au chou yei mu ri apa win lu ne ri taing chaung ni cha ya de lo poun na chu myu khan ko so taing ga pyo ba de rakhan pin ne ma sit kaun si ga lu tu let ne apa win yek kha ri go su saung နေတယ်လို့တချို့မြို့နယ်တွေမှာလည်းစည်ရဲလှူရှားမှုတွေရှိနေတဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီကဖွဲ့စည်းထားတဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPNC နဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နိုင်ငံရေးပါတီများအစုဖွဲ့တို့ပုံမှန်261လို့ခေါ်တဲ့သက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ကိုအဲ့ဒီပြည်နယ်နဲ့တိုင်းလွတ်တော်ကနေပြီးတော့ရွေးချယ်နိုင်ရေးကိုပြင်ဆင်ဖို့ပြီးခဲ့တဲ့ဧပြီလဇန်ပိုင်း6ရက်နေ့မှာနေပြည်တော်မှာသဘောတူညီခဲ့ကြပါတယ်ဒီအကြောင်းကိုတော့မိကလာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
NSPNC ဥက္ကဋ္ဌဒုတိယဘုတ်ကြောင့်ကြီးရာပြည့်ဦးဆောင်တဲ့ကိုစလေဖွဲနဲ့ UPDJC နိုင်ငံရေးပါတီများအစုဖွဲ့ရဲ့အလောက်ဖွဲ့ခေါင်းဆောင်ဆိုင်းအိုက်ပေါင်းဦးဆောင်တဲ့အလောက်ဖွဲ့ကိုစလေတို့တွဲဆောင်ဆွေးနွေးပြီးသဘောတူခဲ့တာလို့ဆိုင်းအိုက်ပေါင်းကဆိုပါတယ်
ဒီကြရပူမ261ပေါ့နော်ပူမ261ကိုဒီတက်ဆက်တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ကိုအဲဒီပြည်နယ်နဲ့တိုင်းလွတ်တော်နေပြီးတော့ရွေးဖို့ပေါ့ရွေးပြီးတော့ခံဖို့ရဲ့ရွေးချယ်ပေးပြီးတော့သမရနေပြီးတော့အတည်ပြုပေးဖို့နော်အဲ့ဒါကကျွန်တော်တို့ကတစ်ထက်အချက်တစ်ချက်ထည့်လိုက်တယ်လေအချက်တစ်ချက်ဆိုတော့ဥမာအဖြစ်ဒီပြည်နယ်ပေးတဲ့ပိုင်းတွေပေါ့ဥမာကယားတို့ကရင်တို့ဆိုတာမြို့နယ်ခုနှစ်ခုရှိတယ်လေမြို့နယ်ခုနှစ်ခုဆိုတော့ဒီနယ်လွတ်တော်ကိုယ်စားလှယ်14ယောက်ပဲတက်လာမယ်နော်အဲ့တော့ဒီနယ်လွတ်တော်ကိုယ်စားလှယ်14ယောက်တက်လာတယ်ဆိုတော့အဲ့ဒီတဲ့ကတကယ်လို့ဝန်ကြီးချုပ်လုံနိုင်တဲ့အရေးချင်းပြည်ဆောင်တဲ့ပုဂ္ဂိုလ်မပါလာဘူးဆိုလို့ရှိရင်အဲ့ဒီဒီနယ်မှာရှိတဲ့ပုဂ္ဂိုလ်တွေတည်တခံနေကိုလည်းရွေးချယ်နိုင်ဖို့ဆိုပြီးတော့ချက်တစ်ချက်ထည့်ထားပေးလိုက်တယ်
တိုင်းရင်းသားပါတီများစုကပုံမှန်261ကိုပြင်ဆင်ဖို့ဆန္ဒရှိပေမဲ့ဘယ်လိုပြင်ဆင်ရမှာကိုတဲတဲကွဲကွဲမသိရှိရသေးဘူးလို့မွန်ညင်ညွတ်ရေးပါတီ MUB ဒုဥက္ကဋ္ဌတဲ့နိုင်တလညီကဆိုပါတယ်
။အော်ဒါကတော့ဒီကျွန်တော်တို့တိုင်းသားပါတီကျွန်တော်များများပါဘောနော်။အပေါ်မှာ26ပြည့်ကိုဒါဒီမှုကတော့ဘောဆန္ဒတော်ရရှိကြတော့ဘောနော်။ဒါပေမဲ့သူကတော့ဒီရေမိုးတော့ရှိတယ်ဘောဒါပေမဲ့ဘယ်လိုပြင်လဲဆိုတာကတော့ဒါကလည်းရှိသေးဘောသူ2008ဖွဲ့စည်းပုံကလည်းပြင်မယ်ဆိုရင်တော့ဒါလွတ်တော်မှာပြင်ရမှာလေ။
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ26တဲ့ကိုပြည်တော်စုလွတ်တော်ကတာပြင်ဆင်ရမှာလို့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
ဖွဲ့စည်းပုံပြင်ရင်းဆိုတာနိုင်ငံရေးပါတီတွေနဲ့အစိုးရနဲ့ဆွေးနွေးလို့ရတဲ့ဟာမဟုတ်ဘူးလွတ်တော်ကပြင်မှရမှာဖွဲ့စည်းပုံအခြေခံဥပဒေကိုကြာရင်လေလက်ရှိအစိုးရပြင်လို့လည်းမရဘူးအရင်အစိုးရပြင်လို့လည်းမရဘူးသူ့ရဲ့ဖွဲ့စည်းပုံပြဋ္ဌာန်းချက်2008အရဆိုရင်လွတ်တော်ကပဲပြင်ရမှာအဲ့တော့အခုက SNSPNC နဲ့နိုင်ငံရေးပါတီအစုအဖွဲ့လောက်ကသဘောတူပါ रे ဆိုတဲ့အချက်ကဟိုအချက်တစ်ခုတော့ဖြစ်သွားတာပေါ့ဖြေတစ်ခုတော့ရသွားတာပေါ့
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်26တေအရနိုင်ငံတော်သမ္မတဟာဒေသဆိုင်ရာလွှတ်တော်အမတ်များထဲမှ၎င်းလူလားသူကိုရွေးချယ်ပြီးတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ဖြစ်ခန့်အပ်တာဖြစ်ပြီးပြီးခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကလွှတ်တော်မှာပြင်ဆင်ဖို့သမ္မတတော်များအစိုးတင်သွင်းခဲ့တာကို NLD ကိုယ်စားလှယ်တွေကကောက်ွက်ခဲ့ပါတယ်ရှင်
ဆက်ပြီးတော့မြန်မာနှစ်ဆန်းတရနေ့ဧပြီလ18ရက်နေ့မှာစစ်ကောင်စီကနိုင်ငံတော်မှာရှိနေတဲ့အကျဉ်းထောင်တွေကအကျဉ်းသား1000ကျော်ကိုလွတ်ပေးခဲ့ပါတယ်။အဲ့ဒီထဲမှာရခိုင်ပြည်နယ်မှာရှိနေတဲ့အကျဉ်းထောင်တွေကလည်းအကျဉ်းသူအကျဉ်းသားအယောက်40လောက်လွတ်မြောက်လာခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားတစ်ယောက်မှမပါဝင်လာသလိုရခိုင်တပ်တော် AA နဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထောင်ချခံထားရတဲ့သူတွေလည်းတယောက်မှမပါလာတဲ့အပေါ်အမြင်သဘောထားတွေကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ဆိုင်ကောင်စီကနိုင်တိုင်းမှာလူသားချင်းစာနာမှုအနေနဲ့နိုင်ငံတော်ဝန်မှာရှိတဲ့ကျင်းထောင်တွေကလူပေါင်း1000ကျော်ကိုလွှတ်ပေးခဲ့ရမှာရခိုင်ပြည်မှာကျင်းသား40လွှတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့နိုင်ငံရဲ့ကျင်းသားတွေတယောက်မှလွှတ်မလာတဲ့အပေါ်စိုက်တွေမျိုးကနိုင်ငံရဲ့ကျင်းသားဟောက်တူဖြစ်သူစာရဲဆရာဆရာဝေဟံအောင်ကသူ့အမြင်ကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်။ကျွန
်တော်ကမှဒိန်ဘုရားတို့ကတော့ဝန်ရဲနဲ့ဆက်နေပြီးရင်နိုင်ငံရေးမြန်မာ
ရှိတဲ့ထဲမှာနိုင်ငံရေးကျင်းသားနိုင်ငံရေးယုံကြည်ချက်နဲ့ထောင်ချနေတဲ့သူတွေမပါဘူး။အေးအေးနဲ့ဆက်ဆက်ပြီးဖန်တဲ့သူတယောက်မှပါမလာတဲ့အတွက်စိတ်မ ကောင်း ဖြစ် မိရတယ်။ ဒါကြောင့် အခု အုပ်ချုပ် နေသူတွေက ဒီလူတွေကို အများဆုံး ထုတ်ပေးဖို့ တောင်းဆိုလိုတယ်။
အခု လွှဲမြောက်လာသူ အများစုကတော့ ရာဇဝဲမှုနဲ့ အကျဉ်းကျနေသူတွေ ဖြစ်ပြီး စိုက်တွေ အကျဉ်းထောက်က 6ယောက် ဘူးသီးတော် အကျဉ်းထောက်က 20ယောက် ကျောက်ဖြူ အကျဉ်းထောက်က 9ယောက် နဲ့ သံတွဲ အကျဉ်းထောက်က 9ယောက် ဖြစ်ပါတယ်။ နိုင်ငံရေး အကျဉ်းသားတွေ ပါမလာတဲ့ အပေါ် မြောက်ဦးမြို့နယ် လွှတ်တော်ကိုယ်စားလှယ် ဟော ဦးထွန်းသာစင်က သူ့ အမြင်ကို အခု လို့ ပြောပါတယ်။
ဒီနိုင်ငံရေး အကျဉ်းသားတွေ ပါမလာဘူး နောက်ပြီးတော့ GLAAA နဲ့ ဆက်ပြီးတော့ ဖားစီထားတဲ့ စစ်ခွန် တိမီရော ပေါ့နော် အဲ့ဒီအမုံတွေ နဲ့ ဖွင့်ထားတဲ့လူတွေ တယောက်မှမပါဘူး ဆိုတာက နိုင်ငံရေး အရာ အားနည်းလို့ ဒီလိုပဲပြောချင်ပါတယ် ဘာဖြစ်လို့လဲဆိုတော့ စစ်ကောင်စီက ရေကောက်ပွဲလုပ်ခဲ့မယ် ဒေဝင်ပြောသားဆိုတာက ကျင်ညာထားတာလေ
အမှန်တကယ်အဲ့ဒီကိစ္စတွေကိုပေါ်ဆောင်ပေးမယ်ဆိုလို့ရှိရင်မပြအသင်စစ်သွင်းမှုပုံမှန်နဲ့ဖမ်းဆီးထားတဲ့သူတွေတော့လွတ်ပြရမယ်လို့ထင်ပါတယ်။ရန်ကုန်နဲ့မန္တလေးပါဝင်ရခိုင်ပြည်ကကျင်းထောက်အသီးသီးမှာအေအေနဲ့ဆက်ဆက်တယ်လို့ဆွဲစီပြီးဖမ်းဆီးခံထားရသူတွေအများအပြားရှိနေပြီးသူတို့လွတ်မြောက်လာဖို့အတွက်မိသားစုဝင်တွေကမျှော်လင့်နေကြဆဲဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ချင်းပြည်နယ်ဟာခါကန်ကိုကာလာမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းအမျိုးသားကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ငားရက်တာတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့ပါတယ်။ ကရင်ပြည်နယ်ကျိုင်းစိတ်ကြီးတခွန်တိုင်းတိုက်နယ်မှာရှိတဲ့ကျေးရွာတွေမှာစစ်ကောင်စီစစ်ကြောင်းကနေဒေသခံအယောက် 30 ကျော်ကိုအထမ်းသမားလမ်းပြတ်အဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။
သရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမီပါ။သရရှင်ရဲ့ခုနားဆင်ကြတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။သရရှင်ရဲ့
view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကတ send ပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ view ကနေခြားသာရင်းနေညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတစ်ခါတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကမနေ့ဧပြီလ24ရက်နေ့မှာထောင်နှင်း9နဲ့ထပ်မံချမှတ်လိုက်တာဟာလှုပ်ကြံချမှတ်တဲ့စီရင်ချက်ဖြစ်တယ်လို့အမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်မက်ကော်နယ်ကမနေ့ကအထက်လွှတ်တော်မြန်မာပြည်အရေးနဲ့ပတ်သက်လို့ပြောကြားတဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။အကြံဖတ်နိုင်ကော်ပီတိုင်းပြည်ကို Tapi entah orang sanjuri juga gulu cama light dia apa maaf jadi nengen ngapit dia show cha lagi ram Malaysia nengen jadi wenji Saifuddin Abdullah le soi mizang pial lagi barre dia yang ye di sumpia cha ni mabih duri ada bosan dana lama sanjuri lagi ram demokrasi nila ya mereka utamnya utara gangsaan ni gu sekarang sih gak memang pial kuat dalam lusang ni pade lu biar nengen jadi tanah ye cina jadi maaf jauh tak barre tapi gula tu gus le Tom Andrews kalle တရားဝင်အစိုးရမဟုတ်တဲ့မြန်မာစစ်ကောင်စီကဒိဗေမရှိတဲ့ပြည်တန်နေချမှတ်နေကြောင်းသူ့ရဲ့ ယင်းမျိုးနံမှုနဲ့နိုင်ငံသားစီးပွားရေးဆက်သွယ်ဝန်ကြီးတို့နဲ့တွေ့ပြီးတော့အခုလိုယင်းမျိုးနံမှုကိစ္စတွေသဘောတူခဲ့တာလို့စစ်ကောင်စီပြောခွင့်ရကဆိုပါတယ်မြန်မာနိုင်ငံကိုမနေ့ကပဲရောက်လာတဲ့တာတာဆန်သမရခီးစဉ်ထဲမှာယင်းမျိုးနံမှုဝန်ကြီးဦးအောင်နိုင်ဦးအပြင်သက်ဆိုင်ရာတခြားဝန်ကြီးတွေနဲ့ပါတွေ့ဆုံပြီးတော့ရေနံနဲ့သဘာဝတန်ခွင့်ရှာဖွေထုတ်လို့ရေးအပြင်ရေနံရဲ့စက်ရု ရွံ့နုအောင်ကိုဧပြီ28ရက်နေ့ညနေပိုင်းမှာမန္တလေးမြို့မှာဖမ်းဆီးခဲ့ပါတယ်ခင်ဗျာ။ဒီညပိုင်းအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။အခုညအတွက်စီစဉ်ထုတ်လုပ်ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ PJ Elliot တို့ဖြစ်ပါတယ်။ View American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00 အထိ line တုံပြီးတော့ 19:25 နဲ့30နှစ်တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်နေတော့လေကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
ဘေးအန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American သံကနေ2022ခုနှစ် April 28ရက်ကျော်တော်ရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်